Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2023ခုနှစ်ဒီဇင်ဘာလ20ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါ
ဂါဇာဒေသလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လို့ကုလသမဂ္ဂလူညွေးကောင်စီမှအကြိတ်နဲ့ညှိနှိုင်းနေကြမှာပဲအစ္စရေးတပ်ဖွဲ့ဝင်တွေဟာဂါဇာဒေသတဲကိုပြင်းထန်ပစ်ခတ်တိုက်ခိုက်နေပါတယ်။နောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေပေါ်မှာနိုင်ငံတကာအတိုက်အဝိုင်းဘက်ကစီလုံးခိုင်မာစွာတုံ့ပြန်မှုလိုတယ်လို့ကမ္ဘာ့အင်အားကြီးနိုင်ငံတွေကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းညီနက်ရေးလုပ်ငန်းရှင်တွေကိုထောက်ခံပြီးတော့တပ်ဆိုင်ရာအစုအဖွဲ့တွေကြားတွစ်ဆုံဆွေးနွေးမှုတွေဖြစ်လာအောင်လို့အကူအညီပေးနေတယ်လို့တရုတ်နိုင်ငံကြီးဌာနကပြောဆိုပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့တွင်နေပြင်မြန်မာဒီမိုကရေစီရဲ့အမေရိကန်ရဲ့ပံ့ပိုးမှုနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းကန်ထိုင်းနိုင်ငံတက်ခိုင်မှာမြန်မာတချို့ဖမ်းဆီးခံရတယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းနားဆင်ကြရပါမယ်။အပတ်စဉ်ခဏရီတဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစီရန်နဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်တဲ့တွင်တွေကိုနန်းလောင်ကတင်ပြပေးပါအောင်ရှင်။
ကာဇာကမ်းမြောင်ဒေသမှာလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီမှအကြိတ်အနဲညှိနှိုင်းနေချိန်မှာပဲအစ္စရေးတပ်ဖွဲ့ဝင်တွေကအင်္ဂါနေ့မှာပဲကာဇာဒေသတွေကိုအပြင်းထန်ဆက်လက်ပစ်ခတ်တိုက်ခိုက်နေပါတယ်။ကာဇာမြောက်ပိုင်းကနောက်ဆုံးလက်ပတ်နေတဲ့ဆေးရုံနေရုံကိုလည်းအစ္စရေးတပ်တွေဝင်ရောက်စီးနင်းခဲ့တာပါ။စစ်ဘေးရှောင်တွေခိုးလုံနေတဲ့ရာဖာအရက်ကအိမ်သလုံးကိုလည်းပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ28ဦးသေဆုံးခဲ့ပြီးအခြားနေရာတစ်ခုမှာတော့၃ထပ်မင်းနဲ့တေဆုံးခဲ့တယ်လို့အင်္ဂါနေ့အစောပိုင်းကအဲ့ဒီဆေးရုံနေရုံမှာလူသေအလောင်းတွေရောက်လာတာကိုကိုယ်တိုင်တွေ့မြင်ခဲ့တဲ့ AP သတင်းထောက်တွေကပြောပါတယ်။ဟာမတ်စ်တို့အပေါ်အစ္စရေးကိုစစ်ကျင်းညာခဲ့တဲ့အချိန်ကစပြီးတော့ပါလက်စတိုင်းပြည်သူ2000ကျော်အသက်ဆုံးရှုံးခဲ့ရကြောင်းဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တေဆုံးသူတွေထဲမှာလက်နက်ကိုင်းနဲ့ပြည်သူဘလောက်ပါဝင်နေဆိုတာကိုတော့ခွဲခြားပြောမသွားပါဘူး။ကုလသမဂ္ဂကလည်းအပြည့်အစည်းပုံတွေအောက်မှာမြုပ်နေတဲ့လူသေအလောင်းနောက်ထပ်ထောင်ခဏအထိရှိမယ်လို့ခန့်မှန်းထားပါတယ်။အော်ဒိုဘလာခုနှစ်ကအစ္စရေးတောင်ပိုင်းကိုဟာမတ်စ်တို့ဝေရောက်စီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြေပြင်ထိုးစစ်တွေမှာတေဆုံးခဲ့တဲ့အစ္စရေးတပ်ဖွဲ့ဝင်က129ဦးရှိပြီးတော့ဟာမတ်စ်တို့လက်ချက်နဲ့အရသာအများစုအပါအဝင်လူ1,000ဝန်းကျင်တေဆုံးခဲ့တယ်လို့တစ္ဆက္ကန့်အဖြစ်ဖန်ဆီခံရသူက140ရှိတယ်လို့လည်းပြောပါတယ်။ယူကရိန်းနိုင်ငံအတွက်အကူအညီတွေထပ်ပြီးတော့ပေးပို့နိုင်အောင် Republican အမတ်တွေရဲ့ထောက်ခံမဲ့ရရှိရေးအပြန်အလှန်အနေနဲ့နေဆက်လုံခြုံရေးဆိုင်ရာသဘောတူညီချက်ရဖို့လာမယ့်သတင်းပါမှာကြားရောက်မဲ့ Christmas အလားရမှာလွှတ်တော်မှတ်တွေဆွေးနွေးမဲ့ပုံရှိပါတယ်။အထက်လွှတ်တော်လူများစု Democrat ကောင်ဆောင် Chuck Schumer ကဒီဆွေးနွေးညီနိုင်မှုတွေမှာတိုးတက်မှုရှိလိမ့်မယ်လို့သူ့အနေနဲ့အကောင်းမြင်မျှော်လင့်ထားပေမဲ့လွှတ်တော်မှတ်တွေအနေနဲ့အချိန်ပိုလိုအပ်တယ်လို့သတင်းထောက်တွေကပြောပါတယ်။ဆွေးနွေးညီနိုင်မှုမှာပါဝင်တဲ့အသေးစိတ်အချက်လက်တွေကအလွန်အရေးကြီးတယ်လို့ဒါဟာလွှတ်တော်မှာနှစ်ပေါင်းများစွာကင်တွဲဖြည့်ရှင်းခဲ့တဲ့ကိစ္စလည်းမဟုတ်တဲ့အတွက်ရွယ်ကူတဲ့ကိစ္စတော့မဟုတ်ဘူးလို့လည်းမစ္စတာရှူမာကပြောပါတယ်။ဒါပေမဲ့လည်းဆွေးနွေးညှိနှိုင်းမှုတွေပြည့်အောင်လုပ်ရမယ်ဆိုတာကိုနားလည်သဘောပေါက်တယ်လို့လည်းပြောပါတယ်။နေဆက်လုံခြုံရေးအတွက်ပြီးခဲ့တဲ့တစ်ပတ်ကဆွေးနွေးမှုတွေမှာအရေးကြီးတဲ့တိုးတက်မှုတွေရရှိခဲ့တဲ့ဆိုပေမဲ့အဲ့ဒီနေရာမှာလည်းအချိန်ပိုလိုအပ်တယ်ဆိုတာကိုပါတီနီယားစလုံးကသဘောတူညီခဲ့ကြတယ်လို့လည်းမစ္စတာရှူမာကပြောဆိုသွားပါတယ်။အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Mitch McConnell ကလည်းလူ့မှုကြီးကြပ်ရေးနဲ့နေဆက်အလုံးစုံရေးဆိုင်ရာဥပဒေတရက်ကို1980ပြည့်လွန်နေ့မှာနောက်ဆုံးအတည်ပြုနိုင်ခဲ့တာဖြစ်တဲ့အတွက်လက်ရှိနေဆက်အလုံးစုံရေးကိစ္စဆွေးနွေးညှိနှိုင်းမှုတွေမှာအခက်အခဲတွေရှိနေတာကိုအတိအမှတ်ပြုပြောဆိုထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ဒုံးကျည်ပြည့်လွန်နေတဲ့အဆင့်အချင်းပဲလို့ရတဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းဖက်ကစီလုံးခိုင်မာစွာတုံ့ပြန်မှုလိုတယ်လို့ကမ္ဘာအင်အားကြီးနိုင်ငံတွေကအင်္ဂါနေ့မှာပြောပါတယ်။မြို့တော်ပျုံယန်ကနေအင်အားအပြင်းထန်ဆုံးပဲထိန်တပ်မစ်ဆိုင်ဒုံးပစ်လို့လိုက်ပြီးတဲ့နောက်စစ်မှုအင်အားကြီး9နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးတွေကကြေညာချက်ထုတ်ပြန်ခဲ့တာပါမြောက်ကိုရီးယားရဲ့ထပ်ခါတလဲလဲမစင်မချင်းပြုမှုဆောင်ရွက်မှုတွေကိုအထူးသဖြင့်ကုလသမဂ္ဂအလုံးစုံရေးကောင်စီနဲ့နိုင်ငံတကာကစီးလုံးညီညွတ်စွာတုံ့ပြန်ရမယ်လို့ကြေညာချက်မှာဖော်ပြပါရှိပါတယ်မြောက်ကိုရီးယားကတနင်္လာနေ့မှာစမ်းသပ်ပစ်လို့လိုက်တဲ့အဆင့်အမြင့်ဆုံးပဲထိန်ဒုံးဟာအမေရိကန်ပြည်ထောင်စုအထူးတောင်ချေရောက်နိုင်တဲ့အလားအလာရှိနေတာပါ ဒုံးကျည်ဆန်တပ်ပြလူမှုကိုကိုရိုင်းကြီးကြပ်ခဲ့တဲ့ခေါင်းဆောင်ကင်ဂျုံအွန်ကတောင်ကိုရီးယားနဲ့ခိုင်မာတဲ့ဆက်ဆံရေးရှိတဲ့အမေရိကန်နိုင်ငံကိုမှားယွင်းတဲ့ဆုံးဖြတ်ချက်မချမိစေဖို့တတိပေးလိုက်တယ်လို့လည်းမြောက်ကိုရီးယားတာဝန်ရှိသူတွေကပြောပါရယ်မြောက်ကိုရီးယားက2006ခုနှစ်မှာပထမဆုံးနျူကလ িয়ার ဆန်တပ်ပြလူမှုပြလို့ခဲ့ပြီးကြတဲ့ကသူ့ရဲ့နျူကလ িয়ার နဲ့ပဲထိန်တုံးအစီအစဉ်တွေကိုရပ်တန့်ဖို့လုံခြုံရေးကောင်စီကဆုံးဖြတ်ချက်အတော်များများချမှတ်ထားခဲ့တာဖြစ်ပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမြောက်ပိုင်းကငြိမ်းချမ်းရေးလုပ်ငန်းရှင်တွေကိုထောက်ခံပြီးတော့သက်ဆိုင်ရာအစုအဖွဲ့တွေအကြားတွေ့ဆုံဆွေးနွေးမှုတွေဖြစ်လာအောင်တရုတ်နိုင်ငံအနေနဲ့ကူညီထောက်ပံ့ပေးနေတယ်လို့တရုတ်နိုင်ငံခြားရေးဌာနကမနေ့အင်္ဂါနေ့ကပြောဆိုပါတယ်
။我们希望缅相关各方加紧落实业已达成的协议和共识，彼此保持最大的克制。
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းငြိမ်းချမ်းရေးလုပ်ငန်းရှင်ကိုထောက်ခံပြီးမြန်မာနိုင်ငံတွင်သက်ဆိုင်ရာအစုအဖွဲ့တွေအကြားဆက်သွယ်ဆွေးနွေးနိုင်မှုကူညီပံ့ပိုးပေးနေပါတယ်။တရုတ်နိုင်ငံရည်တည်ချက်ကတသမတ်တည်းရှိပြီးတော့မြန်မာနိုင်ငံတွင်အစုအဖွဲ့တွေကြားမြေပြင်မှာတင်းမာမှုတွေရော့စေဖို့တာဝန်တွေမြထိန်းသိမ်းသိမ်းသိမ်းကင်တွယ်ကြဖို့သဘောတူထားပြီးသားတွေကိုအလင်းမြအကောင့်ထဲဖော်တိုင်းကြဖို့တရုတ်အနေနဲ့မျှော်လင့်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဝမ်ဝီပင်းကပြောပါရယ်တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆန်မှုကြောင့်စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့တို့ကြားရာရည်အပြစ်ခံရဆဲရရခဲ့တယ်လို့လည်းဆိုပေမဲ့အရှေ့မြောက်ဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုသွားတာပါMNDAA ကိုကံအဖွဲ့ TNLA တအောင်ပလောင်အဖွဲ့ AA ရခိုင်တပ်တော်စားတဲ့ညီနောင်မဟာမိတ်သုံးဖွဲ့နဲ့မြန်မာစစ်ကောင်စီတို့တရုတ်နိုင်ငံမှာပြည်ခဲ့တဲ့တရင်ဘတ်တွေကတွေ့ဆုံခဲ့ပြီးရလကောင်းတွေရှိခဲ့တယ်လို့တရုတ်အစိုးရဘက်ကထုတ်ပြန်ခဲ့ပါတယ်။ဒီဆွေးနွေးပွဲရလတွေအပေါ်မူတည်ပြီးတော့ဒီလကုံပိုင်းမှာဆက်လက်တွေ့ဆုံမှုရှိမယ်လို့လည်းမြန်မာစစ်ကောင်စီပြောခွင့်ရသူကပြောခဲ့ပါတယ်။ဒါပေမဲ့ကိုကံဒေသတွင်လောက်ကိုင်းအနီးတိုက်ပွဲတွေတိတိတသားအရှိန်ကျသွားမယ်လို့ကြသွားပေမဲ့လို့ညီနောင်မဟာမိတ်တပ်တွေဟာနှမ်ဆံမြို့ကိုထိန်းချုပ်ခဲ့တယ်လို့အခုနောက်ဆုံးနှမ်ခါမြို့အနီးကစစ်ကောင်စီတပ်စခန်းကိုတိုက်ခိုက်သိမ်းယူခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အချင်းတော်နယ်မှာသတင်းနှစ်ပတ်အတွင်းအထက်အတိုက်ခံပါတီဝင်6ဦးတို့တိစုံခဲ့ကြတယ်လို့ဆွေမျိုးတော်ဆက်သူတွေနဲ့ပါတီကောင်းဆောင်မိုက်ကပြောပါတယ်။ဇန်နဝါရီလ9ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမတိုက်ခင်အထိုက်အခံအမျိုးသားရေးပါတီ BNP ပါတီကောင်ဆောင်တွေနဲ့တက်ကြွလှုပ်ရှားသူထောင်နဲ့ချီကိုနှိမ်နှင်းဖမ်းဆီးခဲ့တာမှာအခုတည်ဆုံတော့တဲ့သူ6ဦးလည်းပါဝင်ခဲ့တာပါရဲတပ်ဖွဲ့ကဖမ်းဆီးခံရတဲ့ပါတီကောင်ဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာလူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ BNP ပါတီတွဲဖက်အထွေထွေအတွေ့အကြုံရာဟူးခါဗီယာရဇီဗ်က VOA ကိုပြောပါတယ်မဟုတ်မမနဲ့နိုင်ငံရေးဆွဆွဲချက်တွေနဲ့အဖမ်းခံရပြည်တဲ့နောက်ရဲအချုပ်ခန်းထဲမှာရောအချင်းထောင်ထဲမှာပါနှိပ်စက်ညှဉ်းပန်းခံနေရတယ်လို့လဲရာစတီကပြောပါတယ်ညှဉ်းပန်းနှိပ်စက်မှုကြောင့်တရားရရခဲ့ကြတယ်လို့အများစုကဆေးကုသခွင့်ညှဉ်းပယ်ခံရတဲ့အတွက်အချင်းသားတချို့အချုပ်ထဲမှာတင်တည်ဆုံခဲ့ရတယ်လို့လဲပြောပါတယ်ပြည်ထဲဝန်ကြီးအစာဒူစမန်ခမ်ကမဲလ်ကရောအချုပ်ထဲမှာတိုက်အခန်းတွေနှိပ်စက်ညှဉ်းပန်းခံနေရတယ်ဆိုတဲ့ဆွဆွဲပြောဆိုချက်မမှန်ဘူးလို့ညင်ဆန်ထားတာပါPNP ပါတီကဝန်ကြီးချုပ်ရှိခ်ဟာစီနာနှုတ်ထွက်ပြီးနဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်အောင်လို့ရွေးကောက်ပွဲကာလအတွင်းအိမ်ဆောင်အစိုးရထူထောင်ဖို့နိုင်ငံတော်လှနဲ့ချီဆန္ဒပြတောင်းဆိုခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံအနောက်မြောက်ပိုင်းကတောတောင်ထူထပ်တဲ့အရမ်းအပြင်းအား6သတ္တမနှင့်အစဉ်ငလင်းလှုပ်သွားတဲ့အတွက်တေဆုံရသူက129ဦးထပ်မံရှိတယ်လို့တရုတ်အစိုးရတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်ငရင်ကြောင့်အိုးအိမ်တွေလန်တရာတွေပြိုကျပျက်စီးခဲ့ပြီးလျှက်စင်းမီးတွေပြတ်သွားခဲ့တယ်လို့လည်းအာနာပိုင်းတွင်းနဲ့သတင်းမီဒီယာတွေကပြောပါတယ်။ဂျန်ဆူးပြည်နယ်မှာတိုက်ဆုံရသူက113ဦးရှိတယ်လို့ဘေးကလက်ခင်ချိုင်းပြည်နယ်မှာတော့ဆယ်လေးဦးတိုက်ဆုံခဲ့တယ်လို့တရုတ်ပြည်သူနေစင်သတင်းစာကပြောပါတယ်။တနင်္လာနေ့ညတကောင်မတိုင်ခင်ကလေးမှာပဲငလင်းလှုပ်သွားခဲ့တာမှာတရားရသူကတော့900ကျော်ပါတယ်။ဒါဟာ9နှစ်တာကာလအတွင်းအပြင်းထန်ဆုံးငရင်လည်းဖြစ်ပါတယ်။ပြိုကျတော့တဲ့အဆောက်အုံတွေအောက်မှာအသက်ရှင်ကျန်ရစ်သူတွေကိုလည်းအရေးပေါ်တပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။အပူချိန်၃ညအောက်အထိကျနေတဲ့ဆောင်းလင်းကာလအေးဒံပြင်းထန်တဲ့ချိန်မှာအိုးအိမ်ဆုံးရှုံးခဲ့ရတဲ့ငရင်တန်တင့်ပြည်သူတွေကိုတော့ယာယီတဲတွေထဲမှာပဲနေရာချထားပေးတာပါ။အရေးပေါ်တပ်ဖွဲ့အာဏာပိုင်တွေကလည်းဂျန်ဆူအရက်မှာရှာဖွေကယ်ဆယ်ရေးအတွက်နောက်ထပ်လူ300တာဝန်ချထားပေးဖို့တောင်းဆိုထားပါတယ်။ချင်းကိုင်းပြည်နယ်ကတာဝန်ရှိသူတွေကလည်းငရင်ကြောင့်ပြိုကျခဲ့တဲ့နေရာမှာတော့လက်ရှိအချိန်နဲ့ပျောက်ဆုံးသူတွေက20ရှိတယ်လို့ပြောဆိုထားပါတယ်။Direct from Washington, the voice of America.
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်တင်ပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုတလှည့်တင်ပြပါမယ်ရှင်American ပြည်တော်စုကမြန်မာအရေးအတွက်ချမှတ်ထားတဲ့ Burma Act အတိုင်းမြန်မာအရေးလူသားချင်းစာနာမှုအခုအညီအပြင် NUG နဲ့တိုင်းရင်းသားအဖွဲ့တွေစီရန်ကုန်ငွေတွေရောက်ရှိရေးဖိအားပေးဆောင်ရွက်နေကြောင်း LA2M Los Angeles မြန်မာလှုပ်ရှားမှုအဖွဲ့တည်ထောင်သူ James ရွှေက VOA ကိုပြောပါတယ်အမေရိကန်မှာရှိတဲ့မြန်မာအရေးလှုပ်ရှားတဲ့အဖွဲ့ပေါင်း24ဘွဲ့ကအမေရိကန်နိုင်ငံခြားရေးဌာနကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းဓာတ်ရိုက်စာရေးသားပြစ်ပို့ခဲ့ပြီးတဲ့နောက်ဆက်တွဲအခြေအနေတွေအကြောင်း James ရွှေကိုမိုက်အခြေနိုင်က Zoom ကနေဆက်သွယ်မိမြန်ထားပါတယ်ရှင်
American မှာရှိနေတဲ့မြန်မာရေးလှုပ်ရှားသူတွေရပေါ့လေလက်ရှိဒီ American အစိုးရကနေပြီးတော့မြန်မာနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့ဘိုင်းအထူးသဖြင့် American နိုင်ငံသားရေးဌာနရဲ့2022ခုနှစ်နိုင်ငံအလိုက်အကြမ်းဖက်မှုအခြေအနေအစဉ်ခန်းစာမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီနောက်ဆက်တွဲဖော်ပြထားတဲ့အချက်ထဲမှာ NUG နဲ့ PDF တို့ကိုအကြမ်းဖက်အဖွဲ့တွေဖြစ်ဟိုထည့်သွင်းထားတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ American နိုင်ငံသားကြီးဌာနကိုကို James ရွှေတို့ကဒီစာရေးသားပေးပို့ထားတယ်အဲ့ပိုင်းမှာလည်းဒီနိုင်ငံသားကြီးဌာနပြန်ပြီးတုံ့ပြန်ထားတဲ့အပိုင်းမှာသူတို့ရဲ့မူဝါဒမဟုတ်ဘူးဆိုတာလေအဲတုံ့ပြန်ထားတယ်ဆိုတော့အချိန်နေနောက်ဆုံးအချိန်နေဘယ်လိုတွေဖြစ်နေလဲရှင
်ညံ့ညံ့ဆန်းဆန်းနဲ့ကျွန်တော်တို့လူတွေအထင်လွဲမှနေတာကိုကျွန်တော်တို့အကိုအကားပြုပြီးတော့ဖြေလို့ရတဲ့အတွက်တော့ကျွန်တော်တို့ကအဲ့ဒါကိုတော့ကျေးဇူးတင်ပါတယ်เนาะဒါပေမဲ့သူတို့ရဲ့ဖြေကြားချက်ကနည်းနည်းအားနည်းသေးတယ်ပေါ့အဲ့တော့အဲ့ဒါနဲ့ပူပြီးတော့အားကောင်းတဲ့ဖြေကြားချက်မျိုးရဖို့ထပ်ပြီးတော့ဆက်သွယ်ပြီးတော့သူတို့ကိုတောင်းထားပါတယ်เนาะအဲ့တော့တောင်းထားတော့သူတို့ကလည်းကျွန်တော်တို့ကိုဖြေပါတယ်เนาะကျွန်တော်တို့ပူပြီးတော့ကောင်းတယ်เนาะဟိုဟာအဲ့ဖြေကြားချက်မျိုးကိုကျွန်တော်တို့အခုစူးစမ်းနေပါတယ်ပေါ့နောက်ပြီးတော့ဒီ report ကိုလည်းเนาะဒီအစီရင်ခံစာကိုလည်းသူတို့ပြင်နိုင်ရင်ပြင်ဖို့စူးစမ်းနေပါတယ်ပေါ့เนาะအဲ့တော့နောက်ပြီးတော့သူတို့ဒီအဲ့ဒီအဖြေကိုကျွန်တော်တို့အခုဒီအာနာသိန်းနဲ့သုံးနှစ်မြောက်ကြလို့ရှင်ဒီဟိုနိုင်ငံရေးဝန်ကြီး Blinken ကသူ statement ထုတ်နေရှိတယ်ဗျာเนาะအဲ့ဒီထုတ်တဲ့အချိန်မတိုင်ခင်ဖြစ်ဖြစ်ထုတ်တဲ့အထဲမှာဖြစ်ဖြစ်သူတို့ပါဝင်အောင်ကြိုးစားမယ်လို့ကျွန်တော်တို့တိုက်ရိုက်ပြောတာတော့မဟုတ်ဘူး။သူတို့ကတော့ imply လုပ်တာပေါ့လေ။အဲ့ဒါမျိုးတော့ကျွန်တော်တို့နားလည်တယ်။အဲ့တော့ကျွန်တော်တို့ရပ်ပြီးတော့မထားပါဘူး။ဆက်ပြီးတော့ပို့ပြီးတော့ရှင်းလင်းတဲ့အဖြေရအောင်ကျွန်တော်တို့တောင်းနေပါတယ်
။ဟုတ်ကဲ့။အဲ့တော့တစ်ဖက်မှာလည်းဘာမှ add ပေါ့နော်။အခုဒီ American လွတ်တော်ကလည်းအတည်ပြုလိုက်တယ်။နောက်သမ္မတ Biden ကလည်းရေးထိုးပြီးတော့ပြဋ္ဌာန်းလိုက်တဲ့ဒီ Burma Act မှာဆိုလို့ရှိရင်လည်းNUG အမျိုးသားညီညွတ်ရေးအစိုးရတို့နောက်တိုင်းဒေသနဲ့ကိုင်အဖွဲ့အစည်းတွေ EAO တွေကိုအသိမှတ်ပြုတဲ့သဘောမျိုးပေါ့နော်။သူတို့ရဲ့ယက်တီချက်တွေဒါသူတို့အရက်သားပိုင်းဆိုင်ရာလှုပ်ဆောင်မှုတွေမှာအရက်ဖက်ဆိုင်ရာလှုပ်ဆောင်မှုတွေမှာလည်းပံ့ပိုးပေးရမယ်ဆိုတဲ့အပိုင်းမျိုးလည်းပါထားတာလည်းတွေ့ရတဲ့ခါကြတော့အဲ့ဒီအပိုင်းမှာစောစောအမေရိကန်အစိုးရရဲ့ယက်တီချက်ပေါ့နော်။အမေရိကန်လွှတ်တော်အားတော့မှအသိမှတ်ပြုပြဋ္ဌာန်းထားတဲ့ကိစ္စမှာအမေရိကန်အစိုးရကဒါကိုအကောင့်ထဲပေါ်ဆောင်ရွက်နေတာမြန်မာအရေးယူပေါ့ဘယ်လိုမြင်လဲရှင်
။အဲ့ဒါကိုလည်းကျွန်တော်တို့ဟုတ်ကူနောက်ဆုံးတခါဆိုဆက်ွယ်တော့လေကျွန်တော်တို့အဲ့ဒါကိုထပ်ပြီးတော့ပြောပါရစေเนาะဒီ Burma Act ထဲမှာအတီအလင်းတို့ဒီ NUG ရဲ့ EAO တွေရဲ့ PDF တွေကိုတို့ဟိုထောက်ခံရမယ်ထောက်ပါရမယ်ဆိုတာအတီအလင်းရေးထားတယ်ဗျပြီးတော့မှဒီ United States တို့ဒီ US Code ပေါ့ဗျာတို့ဥပဒေအဲ့ဒီဟို Title 22ဆိုတာရှိတယ်Title 22ထဲမှာဒီ terrorist ဆိုတာဘလို့အခြေအနေမျိုးရောက်မှာ terrorist ဆိုပြီးတော့ခေါ်တဲ့နဲ့အသတ်မှတ်တဲ့နဲ့ဆိုတာရှိတယ်เนาะအဲ့ဒါကိုတို့ရေးတဲ့စာထဲမှာလည်းကျွန်တော်တို့ထည့်ရေးလိုက်တယ်ခင်ဗျားတို့ဒီဟိုရေးထားတဲ့ဥစ္စာဒီ MX ထဲမှာခင်ဗျားတို့ရဲ့ contractor နေပြီးတော့ရေးလိုက်တာဒီဟို Title 22နဲ့လုံးဝမကိုက်နေဘူးနောက်ပြီးတော့ဒီ Burma Act နဲ့လည်းလုံးဝမကိုက်နေဘူးဆိုတာလေအဲ့ဒါကြောင့်သူတို့ချက်ချင်း respond လုပ်ပါတယ
်အခု American အစိုးရအနေနဲ့ပေါ့နော်အခုလိုမျိုးသူတို့ဘက်မှာအားနည်းချက်တွေရှိနေတယ်ဆိုတော့အမြင်တွေအပိုင်းမှာဒီမှာရှိတဲ့မြန်မာကြီးလှုပ်ရှားသူတွေကဘာတွေဆက်လုပ်သွားဖို့ရှိလဲရှင
်ကျွန်တော်တို့အများအားပြောတယ်ခင်ဗျားတို့ဒါစထွက်လာတော့က Burma Act ကเนาะကျွန်တော်တို့ဒီ NUG တွေ PRO တွေ PDF တွေပါတော့ကျွန်တော်တို့ဗမာပြည်ကလူတွေအကုန်လုံးက PD တွေဖြစ်တယ်ပြီးတော့မှခင်ဗျားတို့တစ်နှစ်ကြာတော့ဘာမှမလုပ်သေးတော့ဒါတော့စက်တိုက်တော့ကျွန်တော်တို့လုပ်နေပါပဲနောက်ပြီးတော့နှစ်တိုင်းပတ်ဆံရဖို့ကလည်းကျွန်တော်တို့ဒီလိုလုပ်ရမယ်လေပြီးတော့မှဒီပတ်ဆံကိုအကျိုးရှိစွာသုံးဖို့ ਨੇ နော်အကျိုးရှိစွာဖြန့်ဝေဖို့အဲ့ဒါအပူအရေးကြီးတယ်အခုကပတ်ဆံကရတယ်ဗျာမနေ့တော့136တန်းရတယ်နော်သူတို့တန်း80ပဲသုံးတယ်96တန်းကသူတို့ပြန်ပေးလိုက်တယ်နော်အဲ့ဒီတန်း80ထဲမှာ64တန်းက UNO ပေးလိုက်တယ်နော် World Food Program တခုတည်းတယ်သူတို့တန်း90ပေးတာအဲ့တော့အဲ့ဒါတွေကဘာမှအကောင့်ထဲဟိုထဲထဲဝင်ဝင်မတွေ့ရဘူးပေါ့အဲ့တော့အဲ့ဒါတွေကိုကျွန်တော်တို့ကတစ်ချိန်လုံးတင်ပြနေပြီးတော့ခင်ဗျားတို့ဒီပတ်စံခွဲဝေတဲ့ဤတော့ခင်ဗျားတို့ပြောင်းသင့်တယ်ပြီးတော့မှခင်ဗျားတို့ဒီ NUG တို့အရုံးနဲ့ညီနိုင်တယ်ပေါ့သူတို့ညီနိုင်ခွင့်ပေးတယ်ဆိုတာလေအဲ့တော့တခါလေကြာရင်လည်းအဲ့လိုပဲတချို့ NGO တွေပါတွေကသူတို့လုပ်နေကြဆိုတော့ဒီပတ်စံသူတို့လွတ်သွားမှာဆိုလို့နည်းနည်းလိုက်ပြီးတော့လေနှီးအောင်လုပ်တာတော့ပါတို့အဲ့ဒါမျိုးတော့ကျွန်တော်တို့ရှိမယ်ထင်တယ
်မအင်တာနက်ဆက်သွယ်မှုများတင်ပြခဲ့တာပါရှင်အခုတော့ထိုင်းပြည်မှာမြန်မာတချို့ဖန်ခံရတဲ့အကြောင်းတင်ပြပေးပါအောင်မယ်ထိုင်းမြန်မာနယ်စပ်တပ်ခိုင်မဲရမတ်မြို့နယ်တဲကကားတစ်စီးပေါ်ကတတိချင်းတွေချမှာပုံခိုလိုက်လာတဲ့မြန်မာခုနှစ်ဦးကိုနယ်မြေကံလုံခြုံရေးတပ်ဖွဲ့တွေကဒီဇင်ဘာလ16ရက်နေ့ကဖမ်းဆီးလိုက်ပါတယ်အခုဆိုရင်6ရက်အတွင်းထိုင်းနိုင်ငံရဲ့ KI 4ခုမှာတရားမဝင်လာရောက်တဲ့မြန်မာ65ဦးအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မတ်အေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တပ်ခိုင်မဲဆောက်မြို့ရဲ့မြောက်ဘက်ကမဲရမတ်မြို့နယ်ထဲမှာဘန်ကောက်ကိုခိုးပြီးတက်ကြမဲ့တရားမဝင်မြန်မာခုနှစ်ဦးကိုစစ်စေးဂိတ်ကနေဖမ်းဆီးလိုက်ပါတယ်တရားမဝင်မြန်မာတွေဟာတတိချင်းနေကြတဲ့ဝင်ပြီးတော့လိုက်ပါလာတာဖြစ်ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ထိုင်းနေကြတက်ခရိုင်မဲဆောက်မြို့မြောက်ဖက်မဲရမတ်မြို့နယ်နယ်နိမိတ်မှာဒီထိုင်းမြန်မာအမျိုးသမီးတွေနဲ့တရားမဝင်မြန်မာခနူးဖမ်းခံခဲ့ရပါတယ်။အဲသူတို့တိကက်ရင်ရဲ့နောက်ထပ်မှာကြီးနန့်ချင်းတစ်ခုတည်းမှာမြန်မာမျိုးသားသုံးနဲ့အမျိုးမျိုးလေးကိုကျင်းဆောင်လာတာဖြစ်ပါတယ်။အဲ့ဒါကိုသက်ဆိုင်ရာလုံခြုံရေးဆွေးရလို့ဖြစ်စီပြီးတော့ဖမ်းမိကြတာဖြစ်ပါတယ
်။အခုဆိုရင်မြန်မာတွေဇက်တိုက်အဖမ်းခံနေရပြီးခရိုင်လေးခုမှာ6ရက်အတွင်းမြန်မာ60ကျော်အဖမ်းခံရတယ်လို့လည်းပြောပါတယ်။
ကလေးရနေရနေကျွန်တော်က19ရက်နေ့6ရက်တည်းမှာတော့ထိုင်းနိုင်ငံခရိုင်ဒေကူမှာတရားမဝင်မြန်မာ65ရောက်ပြီးတော့ထိုင်းညင်မောင်2ရောက်အဖမ်းခံရတယ်ပေါ့ဗျာ
အခုလိုမျိုးဖမ်းဆီးခံရမှုတွေအစုလိုက်ပြုံလိုက်ဖမ်းဆီးခံရမှုတွေပြင်တောတောင်တွေထဲမှာပဲပွဲစားတွေကဆွန့်ပစ်ထားမှုတွေရှိပေမဲ့ထိုင်းနိုင်ငံထဲတရားမဝင်ဝင်ရောက်လာသူတွေကတော့ရှိနေသေးဖြစ်ပါတယ်ထိုင်းနိုင်ငံထဲမှာထိုင်းလူသမားဝန်ကြီးဌာနလက်အောက်ခံ DOE ရဲ့2023ခုနှစ်ဇူလိုင်လကုန်ထိကောက်ခံထားတဲ့စည်ရင်းအရမြန်မာပါဝင်အင်ဂျီနာချင်းနိုင်ငံတွေကလာရောက်လုလုကင်ကြတဲ့တရားဝင်ရွှေ့ပြောင်းလူသမားစုစုပေါင်း2,600,000ကျော်ရှိပြီးအဲ့ဒီထဲမှာမြန်မာကတော့3,500,000ကျော်ရှိနေပါတယ်ဒါပေမဲ့အထောက်ထားမဲ့မြန်မာတွေကတော့တရားဝင်စည်ရင်းထက်နှစ်ဆလောက်ပိုများနေတယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်
ခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုအလှည့်ပေးလိုပါတယ်။အမေရိကန်ပြည်ထောင်စုရဲ့ Israel အပေါ်ထောက်ခံအားပေးမှုတွေမရေမြန်ဆက်ရှိသွားမယ်လို့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ဟာတနင်္လာနေ့က Israel နိုင်ငံကိုရောက်နေခြင်းအတွင်းထပ်လောင်းအာမခံပြောကြားခဲ့ပါတယ်။တချိန်တည်းမှာလည်းပါလက်စတိုင်းအရက်သားတွေကိုကာကွယ်ပေးဖို့နဲ့စစ်ပွဲပြီးသွားတဲ့အခါမှာနှစ်နိုင်ငံရှင်တွဲတည်ရှိရေးအဖြစ်အကောင့်ထည့်ဖို့အရေးကြီးကြောင်းလည်းအလေးအနက်ပြောကြားခဲ့ပါတယ်။ VOA သတင်းတောက် Veronica Bodres Iglesia ပေးပို့ထားတဲ့သတင်းကိုမခင်ဖြူထွေတင်ပြပေးပါမယ်ရှင်။
ကြားနေရတာကတော့ဂါဇာမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းထိခိုက်ဒဏ်ရာရခဲ့တဲ့ကလင်းငယ်တွေကိုတနင်္လာနေ့ကစစ်ရင်ကိုအပြေးလွှားပို့ဆောင်နေတဲ့အသံတွေပါ။အဲ့ဒီနေ့တည့်ရက်ထဲမှာပဲလူခွင့်ရေးစောင့်ကြည့်လေးလာရေးနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Human Rights Watch ကအစ္စရေးဟာဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းသားတွေကိုတောက်သုံးရင်မရအောင်ပိတ်ပင်ချပြီးလူတွေငတ်ပြတ်အောင်လုပ်ပြီးတော့လက်နက်တစ်ခုတစ်ဖွဲ့အသုံးပြုနေတယ်လို့ဆက်ဆွဲပြောဆိုပါတယ်။ ဒီဆွဆွဲချက်ကိုတော့ Israel နိုင်ငံသားရေးဌာနကပယ်ချပြီး Human Rights Watch အဖွဲ့ကိုလည်းဂျူးစန့်ကြီးအဖွဲ့ဖြစ်ပြောဆိုခဲ့တယ်လို့ AFP သတင်းကဖော်ပြပါတယ်ဒီတော့တွင်မှာပဲ Israel ကိုရောက်နေတဲ့ American ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့ Israel ကာကွယ်ရေးဝန်ကြီး UF Gallant အပါအဝင် Israel ဆွေရအရာရှိအတော်များများနဲ့တင်းတင်းနာနေကတွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံမှုအတွင်မှာဂါဇာမှာရှိတဲ့ပါလက်စတိုင်းအရက်သားတွေကိုကာကွယ်ပေးဖို့ရည်ရည်လိုအပ်ကြောင်းနဲ့တဟချင်းဝင်အရာလဲလိုက်နိုင်ရမယ့်တာဝန်ဝတ္တရားတစ်ခုဖြစ်တယ်လို့ဝန်ကြီး Austin ကပြောဆိုခဲ့ပါတယ
် Democracies are stronger and more secure when we uphold the law of war.We will continue to stand up for
စပွဲဆိုင်ရာစီမင်းဥပဒေတွေကိုလိုက်နာတာဟာဒီမိုကရေစီစနစ်ပုံမူအားကောင်းခိုင်မာအောင်လှုပ်ဆောင်တာဖြစ်ပါတယ်။ Israel အတွက်ရေးပါတဲ့ကိုကုတ်ကိုခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံတဲ့တစ်ချိန်တည်းမှာပဲစစ်ပွဲအတွက်ရပ်သားပြည်သူတွေကိုကာကွယ်ပေးဖို့နဲ့ဂါဇာကိုလူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးသွားနိုင်ဖို့ကိုလည်းဆက်လက်တိုက်တွန်းပါတယ
်။ Israel ကာကွယ်ရေးဝန်ကြီး Gallant ကတော့ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့က Israel မှာလူ1200သေဆုံးပြီးရာနဲ့ကြီးဖမ်းဆီးခေါ်ဆောင်တာခံခဲ့ရတဲ့အစံဖတ်လို့ရတွေကိုကျူးလွန်ခဲ့ကြတဲ့ဟာမက်စ်စစ်သွေးကြွအဖွဲ့ကိုချိန်မုံဖို့ Israel ကဥတီဆင်နွှဲနေတဲ့စစ်ဆင်မှုတွေမှာအရက်သားထိခိုက်သေဆုံးမှုနဲ့အောင် Israel တပ်ဖွဲ့တွေကလှုပ်ဆောင်နေပါတယ်လို့ပြောပါတယ
် We are defending our values and we operate according to international law yet
ကျွန်တော်တို့ရဲ့စံတန်ဘိုးတွေကိုခုခံကာကွယ်ရင်နိုင်ငံတကာဥပဒေတွေနဲ့အညီဆောင်ရွက်နေတာဖြစ်ပါတယ်။လူသားပေးတုတ်ကအတက်အတဲကြောင့်ဆွေးနွေးတဲ့အခါတိုင်းဂါဇာမှာပြန်ပေးဆွဲခံထားရသူ129ယောက်ရှိနေသေးတယ်ဆိုတာကိုမေ့ထားလို့မရပါဘူး။ဒါဟာလဲလူသားချင်းစာနာရမယ့်အရေးအကြီးဆုံးကိစ္စတစ်ခုပါ။
လက်မလို့အခြေဆိုင်ဟက်စ်ဘိုလာနဲ့တခြားသောအီရန်လက်ဝေခံအဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဒေသတွင်းမှာပိုးပြီးစိုးမလာစေဖို့သတိပေးတဲ့အချိန်ထဲမှာပဲဂါဇာစစ်ပွဲကြီးပြီးတဲ့အခါပါလက်စတိုင်းဒေသကိုဘယ်လိုပုံစံနဲ့ပြန်လည်တည်ဆောက်မလဲဆိုတာတွေကိုလည်းဝန်ကြီးအော်စတင်နဲ့ဝန်ကြီးဂါလန်တို့ကသူတို့ရဲ့အမြင်တွေကိုပြောဆိုခဲ့ကြပါတယ
် We know that the past 72 days have been some of the most painful days in Israel's history but it would compound this tragedy if all that was waiting for the israeli people and
ပြီးခဲ့တဲ့92ရက်တာကာလဟာအစ္စရေးသမိုင်းမှာအနာကျင်ရဆုံးနေ့ရက်တွေဖြစ်ခဲ့တယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့လည်းဆိုးရွားလာတဲ့ဒီစစ်ပွဲကြီးအဆုံးသတ်ချိန်မှာအစ္စရေးပြည်သူတွေအတွက်ရောအိန္ဒိချင်းပါလက်စတိုင်းတွေအတွက်ပါလုံခြုံမှုပိုကင်းမဲ့စေပြီးတော့အမျက်ဒေါသတွေစိတ်ပြတ်အားငယ်မှုတွေပိုကြုံလာမယ်ဆိုရင်တော့နာကျင်စရာဖြစ်ဆိုးတွေကပိုဆိုးလာဖို့ပဲရှိပါတယ်။ဒါကြောင့်မလို့နှစ်ဖက်အပြန်အလှန်ဘေးကင်းလုံခြုံမှုရှိရှိနဲ့နှစ်ပြည်တော်အတူရှင်တွဲနေထိုင်နိုင်အောင်လို့ရှေ့ဆက်ဆောင်ရွက်သွားနိုင်ရေးဟာအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးရဲ့အကျိုးအတွက်ဖြစ်ပါတယ
် We know that Hamas will not control Gaza Israel will not control Gaza in any civilian way
ဂါဇာကိုဟာမတ်စ်တွေထိန်းချုပ်လို့မရဘူးဆိုတာကျွန်တော်တို့သိပါတယ်အစ္စရေးကလည်းဘယ်လိုအရက်ဖက်နီလန်းနဲ့မှဂါဇာကိုထိန်းချုပ်မှာမဟုတ်ပါဘူးကျွန်တော်တို့အနာဂတ်လုံခြုံရေးအတွက်လိုအပ်တဲ့စီရင်နဲ့တခြားကြိုးပမ်းမှုတွေဆောင်ရွက်သွားမှာဖြစ်တယ်လို့တစ်ဖက်မှာလည်းရံမှုတဲ့မိတ်ဆွေတွေဖြစ်မလာရေးနီလန်းရှာဆောင်ရွက်နေပါတယ်
ပါလက်စတိုင်းဝန်ကြီးချုပ်မိုဟာမက်စတေယာကတော့စစ်ပွဲကြီးချက်ချင်းအဆုံးသတ်ရေးကိုပဲအဓိကဦးစားပေးရလိမ့်မယ်လို့ပြောဆိုပါတယ်
။ إن الذي نريد الآن
ကျူးကျော်မှုတွေအဆုံးသတ်ပြီးရန်လုံတိုက်ခိုက်မှုတွေရပ်တန့်အောင်ကမ္ဘာကြီးကကူညီပေးရပါလိမ့်မယ်။ပါလက်စတိုင်းဥဆောင်မှုပိုင်းကိုဘယ်သူမှပုံဖော်လို့မရပါဘူး။သူ့ရဲ့တရားဝင်မှုဟာပြည်သူတွေရဲ့အတန်ပြည်သူတွေရဲ့မဲပေးရွေးချယ်ထောက်ခံမှုပေါ်မှာပဲမူတည်ပါတယ်။
အမေရိကန်ပြည်တော်စုအနေနဲ့ကတော့အရှေ့လေပိုင်းဒေသတည်ငြိမ်ရေးအတွက်ဆက်လက်အားထုတ်ကြိုးပမ်းသွားမှာဖြစ်တယ်လို့ဒီအတွက်ကာကွယ်ရေးဝန်ကြီးအော်စတင်ဟာဒေသရင်းဘာရိန်းနဲ့ကာတာနိုင်ငံတွေကိုလည်းဒီသတင်းပတ်ချဲမှာသွားရောက်ပြီးဆွေးနွေးပွဲတချို့လုပ်သွားဖို့ရှိနေပါတယ်ရှင်
။ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာကမ္ဘောဒီးယားအပါအဝင်အရှေ့တောင်အာရှမှာလည်းတည်ရမှုတွေရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးကမ္ဘောဒီးယားနိုင်ငံအရှေ့တောင်ကမ္ဘောဒီးယားနိုင်ငံမှာရှိတဲ့အရှေ့တောင်အာရှရဲ့အကြီးဆုံးရေကြိုကန်ကြီးဖြစ်တဲ့တုံလီဆက်ကံမှာငါးဖန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုနေကြသူတွေအကြောင်း Writers သတင်းဆောင်မကိုကိုခင်မောင်ဆွမင်းကပြောပြပေးပါမယ်ရှင
်။ကမ္ဘောဒီးယားနိုင်ငံကတန်ဃာသည်စီယန်ခွတ်ထားဆိုရင်သူ့အကိုနဲ့အတူလွန်ခဲ့တဲ့နှစ်30ကလိုပဲနေဆာတူကနေ့ရက်တိုင်းမနေ့အာယုန်တက်ခါနီးကစပြီးဆက်လေကလေးတစ်စင်းနဲ့ရေကန်ကြီးအဆက်ကလက်မှုတော်တွေထဲမှာတ냐အိတ်ချထားတဲ့ငါးဖမ်းပိုက်ကိုသွားဆွဲဖော်ရပါတယ်။ အရှေ့တောင်အာရှရဲ့အကြီးဆုံးရေကြိုးကန်ကြီးဖြစ်တဲ့တောင်လီဆပ်လိတ်ထဲမှာအဲဒီလိုငါးဖက်နေရတဲ့အနေအထားကိုစီယန်ဟော့အနေနဲ့တစ်နေ့ထက်တစ်နေ့စိတ်ပြည့်နေပါတယ်။ရာသီဥတုပြောင်းလဲမှုရေဒုတွေကျဆင်းမှုရေဒုညဉ့်ညမ်းမှုနဲ့ခမန်းရခဲ့တဲ့မိုးလေဝသအခြေအနေစတာတွေအပါအဝင်အကြောင်းမျိုးစုံဖြစ်စဉ်တွေကြောင့်နေ့စဉ်ငါးဖက်ရတာတွေဟာတိတ်အကျိုးမရှိတော့ဘဲဝင်ငွေကျဆင်းလာတယ်လို့သူကပြောပါတယ်
။ကတည်းကမတော့ခလိုက်မတော့ဘာတော့တင်းနေပါဘောလုံးကတည်း
တခါတလေမှာမိုးရသည်မဟုတ်ပဲမိုးအကြီးအကျယ်ရွာတာတခါတလေမှာရာသီဥတုကတအားကိုပူတာအဲ့ဒီလိုအခြေအနေတွေကြောင့်ငါးရီရှာလို့ကိုမရပါဘူ
းသူ့ရဲ့တငါအလုတ်ဟာနေ့စဉ်ဝင်ငွေကျဆင်းလာတဲ့အတွေ့သာသမီ9ယောက်ကိုသူ့လိုမဟုတ်ပဲတခြားအလုတ်ကိုပဲရွေးချယ်လုပ်ကင်စေခြင်းနဲ့လို့ပြောပါတယ
်ဘာဘာမဲနဲပငိုင်းနာနိုဘူစန်ကျဲ
ကျွန်တော်သားသမီးတွေကိုကျွန်တော်လိုမျိုးမဖြစ်စေချင်ပါဘူးငါဖတ်မှုအတွက်ကငါကောင်ရည်တွေကြာဆင်းကုန်နေပါပြီ
သူတို့မိသားစုရင်ဆိုင်နေရတဲ့အခက်အခဲတွေဟာတကယ်တော့အရှိတောင်အရှာတစ်ခွင်လုံးကလေယာဉ်လုပ်ငန်းနဲ့တံငါလုပ်ငန်းအပေါ်မိကိုအားထားနေကြတဲ့မိသားစုတွေကြုံတွေ့နေရတဲ့အခြေအနေအားလုံးရဲ့ပြရုပ်တစ်ခုပါကမ္ဘောဒီးယားကတုံလီဆပ်လိတ်ရေကန်ကြီးကငါဖတ်လုပ်ငန်းကိုမိကိုနေကြတဲ့တခြားခြေဝါတွေမှလည်းဒီလိုအခြေအနေမျိုးတွေကြုံတွေ့နေရပါတယ်ဒါနဲ့ပတ်သက်ပြီးဈေးထဲမှာငါးရောင်းတဲ့ဆာမွန်ဆိုတဲ့အမျိုးသမီးကနေ့စဉ်ဝင်ငွေဟာအရင်က25ဒေါ်လာလောက်ရှိနေတာကနေအခု5ဒေါ်လာလောက်ပဲရရှိတော့တယ်လို့ပြောပါတယ
်ဆာမွန်မြန်မာ 100,000 ဒါနဲ့
တချို့ရက်တွေမှာဆိုဆန်ဘိုးလုံလုံလောက်လောက်ရဖို့နဲ့ဈေးရောင်းမီအိမ်အပြန်ဆိုင်ကယ်တက်စီဖို့ရဖို့မင်းကိုရုန်းကန်ရတယ
်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှု UNESCO အဖွဲ့ရဲ့ဖော်ပြချက်အရကမ္ဘောဒီးယားနိုင်ငံရဲ့အဲ့ဒီတုံလီဆပ်ပြေကန်ကြီးတစ်ဝိုက်မှာလူပေါင်း3,300,000နေထိုင်ကြပါတယ်အခုဆိုရင်အဲ့ဒီရေကန်ကြီးဟာရာသီဥတုဖောက်ပြန်မှုအလွန်အကျွံငါးဖက်မှုရေကာတာတိဆောက်မှုမိုးခေါင်မှုတွေနဲ့ရွှေပြောင်းနေထိုင်ကြသူတွေများပြားလာမှုတွေကြောင့်ပုံမဆိုးွားတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်ကဘာလုံးဆိုင်ရာဆင်းရဲမှုတိုက်ဖြတ်ရေးနဲ့တဘာဝဘေးအန္တရာယ်ကူညီအဖွဲ့ Oxfam ရဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာ Program Manager CN Sochita ကအရက်ဆော်ဘားများပြည်ထောင်စု UAE နိုင်ငံမှာကုလသမဂ္ဂကကျင်းပနေတဲ့ COP28 ရာသီဥတုဆိုင်ရာညီလာခံကနေတုံလီဆပ်လိတ်ရေကန်ကြီးကဒေသခံတွေကြုံတွေ့နေရတဲ့အခြေအနေတွေကိုမီးမောင်းထိုးပြီးအကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်
And for Cambodian fish and rice
ကျမတို့ကမ္ဘောဒီးယားပြည်သူတွေအတွက်ကငားနဲ့ဆန်ကအဓိကအစားစားပါဒါကြောင့်ကျမတို့နိုင်ငံကတုံလီဆက်လေးရေကန်ကြီးကမတင်ကောမပြည့်စည်ဖို့လိုအပ်ပါတယ်ရှင
်ဒေသဆိုင်ရာအာဏာပိုင်တွေကတော့ရေရှည်တည်တဲ့တဲ့တဘာဝပတ်ဝန်းကျင်နဲ့ရေဒုညဉ့်ညမ်းမှုမရှိအောင်ထိန်းသိမ်းနိုင်တဲ့တာဝန်ရှိတဲ့လေယာစိုက်ပျိုးရေးအလေးအကျင့်တွေလိုအပ်တယ်လို့အလေးပေးပြောကြားပါတယ်ရာသီဥတုဖောက်ပြန်မှုတွေဟာငားဖမ်းလုပ်ငန်းနဲ့လေယာစိုက်ပျိုးရေးကဏ္ဍတွေအပေါ်ကိုတက်ရောက်မှုတွေကြာနေပြီးလို့ကမ္ဘောဒီးယားအစိုးရကလည်းမိမောင်းထုတ်ပြပါတယ်ဒါအပြင်တိုင်းပြည်ရဲ့အရေးကြီးတဲ့စီးပွားရေးနဲ့ရာသီဥတုဆိုင်ရာပြောင်းလဲမှုလှုပ်ရှားမှုတွေမှာပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် View American တန်ရ2023ခုနှစ်ဒီဇင်ဘာလ20ရက်ဗုဒ္ဓနေ့မနေ့ခင်းအစည်းအဝေးကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညလိုင်းလမ်းမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစီရနဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်တို့ကိုနားဆင်ကြရပါမယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပါမယ်။မြန်မာနိုင်ငံမှာစိုက်ပျိုးရေးနဲ့ဘွဲရတဲ့သူတွေနှစ်ဆင်ရာနဲ့ချီပြီးရှိကြပေမဲ့စိုက်ပျိုးရေးလုပ်ငန်းဟာဖွံ့ဖြိုးတိုးတက်ခြင်းမရှိဘဲတဖြည်းဖြည်းနှိမ့်ချလာနေပါတယ်။ဒါနဲ့ပတ်သက်ပြီးလည်လာထားတဲ့ကိုခင်မောင်စုံမင်းကအခုလိုစူးစီးတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံမှာဒီပလိုမာပေးတဲ့စိုက်ပျိုးရေးသိပ္ပံအကြောင်းတချို့ရှိသလိုဘွဲ့ဒီဂရီပေးတဲ့တကူတီသောစိုက်ပျိုးရေးတက္ကသိုလ်ကတော့ပြင်မနာမြို့အနီးကရေစင်းမှာရှိပါတယ်အဲ့ဒီတက္ကသိုလ်ကနေနှစ်စဉ်စိုက်ပျိုးရေးဘွဲ့ရပေါင်းရာနဲ့ချီထွက်ရှိပါတယ်။အဲ့ဒီလိုစိုက်ပျိုးရေးနဲ့နှစ်စဉ်ဘွဲ့ရသူတွေအများအများရှိပေမဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းကဖွံ့ဖြိုးမှုမရှိဘဲနှိမ့်ချလာပါတယ်။ဒါတွေဟာဘာကြောင့်မလဲ။ဒါနဲ့ပတ်သက်ပြီးတော့ရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းကဘွဲ့ရပြီးကုလသမဂ္ဂစာနယ်ဇင်းကနေစိုက်ပျိုးရေးအဖွဲ့ FAO မှအလုပ်လုပ်ခဲ့တဲ့ကိုထက်ဇော်ထွန်းကအခုလိုပြောပါတယ
်။ဒီကျွန်တော်စိုက်ပျိုးရေးတက္ကသိုလ်ဇင်းအလုံးကိုတိုင်းကပေါ့နော်အဲအိမ်ကထားလို့ပဲဖြစ်ဖြစ်ဒါမှမဟုတ်ကျွန်တော်အလုံးအကင်အခွင့်အလန်းပေါ်တယ်ဆိုပြီးတော့ပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးတွေနဲ့လာပြီးတော့တကြတယ်တချို့တွေလေးပွဲရပြီးတဲ့အခါကျရင်ကျွန်တော်စိုက်ပျိုးရေးမလုပ်တဲ့သူတွေလည်းရှိတယ်လို့စိုက်ပျိုးရေးလုပ်တဲ့အခါမှာဆိုရင်လည်းတကယ်ကျွန်တော်တို့ဒီစိုက်ပျိုးရေးကကြတော့အခြားလုပ်ငန်းတွေနဲ့မတူဘူးပေါ့နော်။ဘာလို့ဖြစ်လို့လဲဆိုရင်စိုက်ပျိုးရေးကဏ္ဍကကျွန်တော်တကယ်လက်တွေ့လောက်ရတဲ့အခါမှာပင်ပန်းတဲ့ဟာတွေရှိတယ်။ကျွန်တော်ရှင်တဲ့ဘွက်ထဲဆင်းရတယ်ပေါ့နော်။အဲ့လိုမျိုးပင်ပန်းနဲ့လောက်ရတဲ့အခါကျတော့တချို့တလေကျတော့သဘောမချအောင်အဲ့ဒီအချိန်မှာတကယ်သူတို့ကိုယ်တိုင်တချို့တလေကလုံနေရတော့ညာလဲပဲ။တကယ်ထိထိရောက်ရောက်ပညာပေးတဲ့ကဏ္ဍတွေမှာအများကြီးအားနဲ့ကြတယ်ပေါ့နော်။ကျွန်တော်တို့ရွာကိုသွားလိုက်တယ်ကျွန်တော်တို့ဒီမှာဟောပြောပွဲလေးတွေကျွန်တော်တို့အတိုင်းတာပေါ့နော်။ကျွန်တော်တို့တကယ်ကိုတောင်းသူတွေ apply လုပ်နိုင်မယ်နီးစနစ်တွေအထိမပေးတော့ဘဲနဲ့သူတို့ရဲ့ဒီအထက်ကချမှတ်ထားတဲ့ဟာလေးတွေနဲ့ပဲကွင်းဆင်းနေပြန်ပြန်လာတယ်ပေါ့နော်ဒီလိုမျိုးလေးတွေနဲ့လှုပ်လာတဲ့အခါကျတော့တကယ်တောင်သူတွေတိတဲ့တိထိုက်တဲ့ဤပညာတွေကကျတော့ဟိုတောင်သူတွေလက်ထဲကိုမရောက်တဲ့အခါကျတော့တောင်သူတွေကသူတို့ရဲ့မီယိုဖလာလုပ်ငန်းတွေနဲ့အဲပဲသူတို့ရဲ့အတွေ့အကြုံတွေနဲ့ပဲလှုပ်လာတဲ့အခါကျတော့ဟိုဒီစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဤပညာပိုင်းနေမှာအရန်အားနည်းမှုတွေရှိတယ်ပေါ့နော
်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်ရန်အောင်မနဲ့တက္ကသိုလ်ကောလိပ်ဝင်ခွင့်သတ်မှတ်တာဟာလဲတခြားကဏ္ဍတွေလိုပါပဲစိုက်ပျိုးရေးလုပ်ငန်းမှာလည်းထိခိုက်မှုတွေဖြစ်စေပါတယ်ရေဘူးရအဖြစ်စိုက်ပျိုးရေးကိုနေ့စဉ်ထိတွေ့ရတာဟာကျေးလက်မှာနေထိုင်တဲ့သူတွေကအများစုဖြစ်ပါတယ်။အဲ့ဒီအတွက်ကျေးလက်ကကျောင်းသားတွေဟာသူတို့မိဘတွေရဲ့လက်ငုပ်မီယိုဖလာစိုက်ပျိုးရေးလုပ်ငန်းမှာတရတ်တအားပါဝင်လုပ်ကင်ကြရင်ကျောင်းတက်ကြရတာဖြစ်ပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးလုပ်ငန်းဟာသူတို့အတွက်မစိမ့်မဲနှိမ့်စဒူဝပတ်သက်နေပါတယ်။ဒါပေမဲ့လည်းတကယ်တမ်းဆယ်ရန်အောင်တဲ့အခါမှာတော့မျိုးဘော်ကကျောင်းသားတွေလိုအမှတ်ကောင်းကောင်းနဲ့အောင်တဲ့သူကနည်းပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးတက္ကသိုလ်ကိုတက်ရောက်တင်ကြားခွင့်ရတဲ့ကျေးလက်ကဆရာအောင်တဲ့ကျောင်းသားတွေကနေပါပြီးမြို့ပြတွေကအမှတ်ကောင်းတဲ့ကျောင်းသားတွေကပုံမှန်များပြားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးလည်းရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းကဘွဲ့ရပြီးကုလသမဂ္ဂစာနယ်ဇင်းကနဲ့စိုက်ပျိုးရေးအဖွဲ့ FAO မှာအလုပ်လုပ်ခဲ့တဲ့ကိုတက်စော်ထွန်းကအခုလိုပြောပါတယ်
ကျွန်တော်နေမှာကြီးပြီးတော့ပေါ့နော်ကြီးရွာမှာကြီးပြီးဆယ်ထားအောင်တဲ့သူတွေရဲ့အမှတ်ကဒါကဘယ်သူဘယ်လိုပဲပြောပြောပေါ့နော်ကျွန်တော်မမီနိုင်ဘူးအဲ့အချိန်မှာကျတော့မြို့ပေါ်နေကျူရှင်ကောင်းကောင်းနဲ့ကျွန်တော်တင်ရတဲ့သူတွေဒါမျိုးတွေပဲမိတယ်အဲ့အချိန်မှာဘာဖြစ်ကျွန်တော်စတက်တဲ့နှစ်မှာတော့ကြုံဘူးတယ်ပေါ့နော်စတက်တယ်ကျွန်တော်တို့စတက်တဲ့နှစ်မှာဟိုကွင်းနေဆင်းခိုင်းနေပေါ့နော်ကွင်းနေလက်တွေ့ဆင်းခိုင်းနေအခါကျတော့အဲ့အဲ့ဒီမှာကျွန်တော်တို့တလားနလားနေပြီးတော့ပေါ့နော်အကုန်တော်တော်များများပေါ့နော်မြို့ဝလူတွေပြန်ပြီးတော့ပြန်သူတို့ရဲ့ဒီတက်ကတူကနေထွက်ပြီးတော့ခြားတက်ကတူပြောင်းကြရတယ်ရှိတယ်ပေါ့နော်ဒါတွေကလည်းကျွန်တော်အရန်ဆိုင်နေပေါ့နော်တခါတလေကျတော့အခုနောက်ပိုင်းဆိုရင်စိုက်ပျိုးရေးကအလုပ်ရတယ်ပေါ့နော်စိုက်ပျိုးရေးမှာတက်ရင်အလုပ်ရတယ်ကျွန်တော်တို့ဒီနိုင်ငံခြားအခွင့်အရေးတွေရှိတယ်ဒါမျိုးတွေပေါ့နော်အများကြီးကြုံလာတဲ့အခါကျတော့တချို့တွေဖေးမေးမိဘတွေကကျတော့သူတို့သားသမီးတွေစိတ်ဝင်စားမှုရှိလားမရှိလားလည်းမတူဒီမသိတော့ဘူးပေါ့နော်အဲ့ဟိုပဲပို့လိုက်တာဒါမျိုးတွေရှိတယ်အဲ့တော့အဲ့လိုဟာမျိုးတွေကနေပြီးတော့ကျွန်တော်တို့ဒီအဲ့လိုသားသမီးတွေကတော့စိတ်မပါဘဲနဲ့ကျောင်းမှာရောက်တယ်စားတွေချက်ပြီးတော့ကျွန်တော်တို့ဟိုဘွဲရသွားတယ်ပေါ့နော်ဘွဲရပြီးတဲ့အခါကျတော့သူတို့ကိုယ်တိုင်ငါ့ကို ဒီလောကကိုစိတ်ဝင်စားအောင်ပေါ့နော်စိတ်ဝင်စားတဲ့အခါကျတော့အပြင်လောကတွေရောက်တဲ့အခါကျတော့လေတကယ်တောင်သူတွေကိုဒီပညာပေးနိုင်တဲ့အာမျိုးမှာသူတို့မှာဟာဒီအခြေခံမရှိတော့တဲ့အာမျိုးတွေအများကြီးကြုံရတယ်ပေါ့နော်အဲ့တော့တချို့တလေဆိုရင်ဒီစိုက်ပျိုးလောကထဲမှာလုံနေပြီမဲ့အဲဟိုဘလို့မပျော်တော့ဘူးနောက်တစ်ခုကတောင်သူတွေကိုတကယ်ကိုထိတိရဲအောင်မပေးတော့ဘဲနဲ့ဝန်ထမ်းတွေပဲဝင်လုပ်ပြီးတော့ဒီတိုင်းပဲပေါ့နော်ကျွန်တော်တို့ဟိုရုံတက်ရုံဆင်းအနေနဲ့သူတို့ရဲ့လုပ်ငန်းအနေနဲ့ပဲလှုပ်ဆောင်ပေးပြီးတော့ဟိုတအားကြီးထိတိရဲအောင်မဖြစ်တဲ့ဟာမျိုးတွေလည်းဒါကြုံရပါတယ်မြို့ပေါ်မှာကနေပြီးတော့ပြီးလာတဲ့သူတွေဆိုရင်ကကြတော့လေအဲ့ဒီပြဿနာလေးတော့ရှိတာပေါ့နော်သူတို့ကိုယ်တိုင်လည်းဒီဘွက်ထန်းနုံထဲမှာမဆင်းကျင်တာတို့ပေါ့နော်အဲ့ဒီအခါကျတော့ဒီမှာစိုက်ပျိုးရေးမှာလည်း line တွေတော့အများကြီးရှိတယ်ပေါ့နော်တချို့တလေကျွန်တော်တို့အဲ့ဒီတည်းဆင်းပြီးတော့လှုပ်ဆရာမလိုတဲ့ line တွေရှိပြီးမယ်တချို့တလေအဲ့ဒီ line တွေယူပြီးတော့မှဒီတောင်သူတွေလှုပ်တဲ့လုပ်ငန်းတွေကိုကြောက်ရွံ့ပြီးတော့ပေါ့နော်ကျွန်တော်တို့ဒီသူတို့ရဲ့ပညာပေးလုပ်ငန်းတွေကိုပါထိတိရဲ့ရောက်မပေးကျင်းတဲ့သူတွေမပေးနိုင်တဲ့သူမျိုးတွေဒါတွေကကြုံရပါတယ်ဒါအားလုံးကိုအကြမ်းမြင့်အနေနဲ့ပြောတာပေါ့နော
်စိုက်ပျိုးရေးဌာနတွေဟာမြို့နယ်တိုင်းမှာရှိကြသလိုကျေးရွာအုပ်စုတွေစုပေါင်းထားတဲ့တိုက်နယ်တွေတောင်မှဝန်ထမ်းတွေထားရှိပါတယ်စိုက်ပျိုးရေးဌာနကဝန်ထမ်းအများစုဟာလည်းရေစင်းစိုက်ပျိုးရေးတက္ကသိုလ်ကဘွဲရလာကြသူတွေနဲ့စိုက်ပျိုးရေးသိပ္ပံကျောင်းစင်းတွေဖြစ်ကြပါတယ်ဒါပေမဲ့အဲ့ဒီစိုက်ပျိုးရေးဌာနကြီးအနေနဲ့လဲစိုက်ပျိုးရေးကိုတကယ်အလုပ်လုပ်နေကြတဲ့တောင်သူလယ်သမားတွေနဲ့ထိတွေ့ပူးပေါင်းဆောင်ရွက်တာတွေဟာတော်တော်ကိုနေပါလွန်ပါတယ်အဲ့ဒီလိုပါပဲစိုက်ပျိုးရေးဌာနကိုတောင်သူလယ်သမားတွေကသူတို့ရဲ့အာယုံထဲမှာတောင်မရှိကြပါဘူးအဲ့ဒီအတွက်စိုက်ပျိုးရေးဌာနဘာလုပ်နေမှန်းတောင်သူလယ်သမားတွေမသိသလိုတောင်သူလယ်သမားတွေဘာလုပ်နေမှန်းလဲစိုက်ပျိုးရေးဌာနကအလေးထားတာမရှိပါဘူးဒီလိုအခြေအနေတွေကြောင့်ရလက်အနေနဲ့ကတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းဟာဖွံ့ဖြိုးတိုးတက်မှုမရှိရာကနေကျဆင်းလာပြီးတဖြည်းဖြည်းတိမ်ကောတော့မဲ့အခြေအနေကိုပါဆိုက်ရောက်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
ပြင်းပြင်းနဲ့ပါဝင်မြန်မာနိုင်ငံနေရာအနှံ့ဆင်ရေးပြိပခဖြစ်တဲ့နေရာတွေမှာမြန်မာစစ်ကောင်စီဟာရက်ဖက်စစ်ဖက်မခွဲပဲလေကြောင်းတိုက်ခိုက်မှုတွေလုပ်နေပါတယ်။ဒီအတွေ့အကြုံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မှာရန်ပုံငွေတွေရှာမြန်မာနိုင်ငံတဲကိုတွားရောက်ပြီးတော့အရေးပေါ်တုံ့ပြန်ကူညီရေးလှုပ်ဆောင်နေတဲ့ The Avan Village အဖွဲ့အစည်းကတွဲဘက်ဒါရိုက်တာဖြစ်တဲ့ Jessie ကိုယူကရိန်းမြန်မာလွမြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်နိုင်ငံကအရေးရှုပ်ထွေးနေတဲ့ကာလမှာပဲမြန်မာအာဏာသိမ်းစစ်တပ်ကစီရေးပြင်ပစစ်ရှောင်စခန်းပါဝင်ကြေးရွာတွေကိုပါလေရင်နဲ့ပုံကျဲမှုတွေဆက်တိုက်လှုပ်ဆောင်နေပါတယ်။တစ်ဖက်မှာလည်းမြောက်ပိုင်းမှာတပ်ဖွဲ့တွေရဲ့ထိုးစစ်တွေအလူးနဲ့ခံရတဲ့စစ်ကောင်စီဟာတနည်းတစ်ခြားပြည်သူတွေပေါ်မှာတိုက်ခိုက်မှုများပုံမလှုပ်ဆောင်လာနေပါတယ်။အဲ့လိုပုံကျဲတိုက်ခိုက်ခံရတဲ့အထက်မှာလက်ရှိတိုက်ပွဲအနစ်ဆင်မပြတ်ဖြစ်ပွားနေတဲ့ကရင်ပြည်နယ်မှာလည်းမကြာခဏဆိုသလိုလက်နက်ကြီးပါဝင်လေရင်နဲ့ပုံကျဲတိုက်ခိုက်မှုကိုခက်ဆိတ်ဆိတ်လှုပ်ဆောင်နေတာလည်းရှိပါတယ်။အဲ့လိုဖြစ်စဉ်တွေအတွက်အမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်မှာနေထိုင်ပြီးတော့ရမုံငွေတွေရှာပြီးပြည်သွင်းဘက်ကိုတွားရောက်ပြီးတော့အရေးပေါ်တုံ့ပြန်ကူညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ The Avan Village အဖွဲ့အစည်းမှသွေးဖက်ညွန်ကြားရေးမှုဖြစ်တဲ့ Jessie နဲ့ Ukraine မြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
် This work really starts on behalf of the diaspora
အခုလရှိကျွန်တော်တို့လုပ်နေတဲ့လုပ်က American ပြည်ထောင်စု Minnesota ပြည်နယ်မှာရှိတဲ့အတိုင်းဝိုင်းနဲ့ချိတ်ဆက်ပြီးတော့ဒီလိုထောက်ပို့ကူညီတဲ့အလုပ်တွေကိုစလုပ်ဖြစ်ခဲ့ပါတယ်။ရန်ပုံငွေရှာရင်းနဲ့ဒီလိုရှာမှုမှာပါဝင်ခွင့်ရတဲ့အတွက်ကျွန်တော်ရန်ကိုဂုဏ်ယူမိပါတယ်။ရန်ပုံငွေရတာနဲ့ချက်ချင်းကျွန်တော်တို့ကိုယ်တိုင်သွားပြီးတော့ပြည်တွင်းကလူတွေနဲ့ညှိနှိုင်းပါတယ်။အဲဒီမှာရှိနေတဲ့သူတွေကဘယ်နေရာမှာဘာတွေလိုအပ်ချက်ရှိနေလဲပြောတဲ့အပေါ်မှာမူတည်ပြီးတော့လိုအပ်တာတွေကိုဝယ်ပြီးတော့ခွဲပို့ပေးပါတယ်။ပြီးတော့ထပ်လိုအပ်တာတွေကိုလည်းစီးရင်ကောက်ယူပြီးတော့ကျွန်တော်တို့ရန်ပုံငွေရှာပါတယ်။အဲဒီကတဆင်လိုအပ်တာတွေကိုထပ်ဝဲသူတို့ရှိတဲ့နေရာအထိကိုပို့ဆောင်ပေးပါတယ
် Yeah, it's a little hectic. It's a little hectic right now. Everybody's a little freaked out, rightfully so. And
Oh man, I mean I definitely see an incredible amount of struggle, but as
ဒီမှာတွေ့ရတာကတော့မယုံနိုင်လောက်အောင်ယုံကံနေကြရတဲ့ဘဝတွေပါသူတို့ရဲ့ယုံကံမှုတွေဟာကျွန်တော်မြင်ရတဲ့လောက်ကသူတို့ရဲ့ခန္ဓာရည်စွမ်းအင်တွေတောင်မှပျောက်ကွယ်သွားနိုင်တဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်ရင်ကမြန်မာပြည်မှာတစ်နှစ်ကျော်လောက်နေခဲ့ဘူးပါတယ်။ ဝီလန်ခေါင်ဖျားတဲ့ရွာမှာရတရဘတ်ကြအောင်လဲနေခဲ့ဘူးပါတယ်။ဒါပေမဲ့ကျွန်တော်2021ခုနှစ်ပြန်သွားတဲ့အချိန်မှာကြုံတွေ့ရတဲ့အတွေ့အကြုံတွေကတော့ကျွန်တော်တို့ဘာမှပြင်ဆင်ခြင်းတောင်မရှိခဲ့ပါဘူ
း
။ကျွန်တော်တကယ်သွေးပြတ်တဲ့အရာကလေးရင်တန်ပါပဲ။အဲ့ဒီအကြောက်တရားတွေဟာကျွန်တော်လက်ပြာကိုတဘာတည်းဆွဲယူသွားသလိုပါပဲ။ညဘက်လေးရင်တန်ကြားတဲ့အချိန်မှာတကယ်လက်တွေ့မှာဘယ်နေရာမှာဘုံကကျမယ်ဆိုတော့မခံမနိုင်ပါဘူး။လင်းတန်ကိုကြားပြီးတော့မိနစ်20အတွင်းမှာကိုခေါင်းပေါ်တဲ့တဲ့ရောက်လာပါတယ်။အဲ့လိုအချိန်5စက္ကန့်10စက္ကန့်အတွင်းမှာပဲဘုံကြတဲ့အကျဲကြီးတွေကြားပါတယ်။ VC တန်မကြားပါစေနဲ့လို့ပဲမျောလင်းဆူတောင်းရုံပါပဲ။ဒါကြောင့်လဲမြန်မာပြည်တော်ကလူတွေကြီးမားဆုံးကြုံတွေ့နေရတဲ့အတွေ့အကြုံကိုကျွန်တော်ကိုယ်တိုင်သိခွင့်ရပြီးတော့အဲ့ဒီနေရာကိုရောက်ခဲ့တာကအထူးအခွင့်အရေးဖြစ်ခဲ့တယ်လို့ပါပဲ။အသက်ရှင်ရပြန်ထွက်လာခွင့်ရခဲ့တာကလည်းပိုလို့တော့မှအခွင့်ထူးလို့ပြောလို့ရပါတယ်။ကျွန်တော်မျက်မြင်သက်သေတယောက်အနေနဲ့ပြောရမယ်ဆိုရင်ဘုံကျဲလင်းတန်ကိုနေ့စဉ်ကြားနေရတဲ့မြန်မာပြည်တွင်းကလူတွေဟာကျွန်တော်လိုဘဲမှထွက်ခွာခွင့်မရှိကြဘူးလို့ကျွန်တော်ထင်ပါတယ
် I know that that's something that people right now all over Myanmar
တို့တွေတို့အကြမ်းဖက်မှုတွေနဲ့အဆက်မပြတ်ချင်းချောက်မှုတွေအောက်မှာနေထိုင်နေကြရတာဟာအရန်ကြောက်စရာကောင်းလာပါလေတကယ်ကိုကြောက်စရာကောင်းတဲ့အခြေအနေတစ်ခုပါဒါကြောင့်ကျွန်တော်ဒီပြိပခအကြောင်းပထမဆုံးလေ့လာနေတဲ့သူတွေကိုပြောချင်တဲ့သတင်းစကားကတော့မြမတက်မတော်ဟာကြောက်တရားနဲ့ကြမ်းဖက်မှုတွေကိုလှုပ်ဆောင်နေကြတာလို့ကျွန်တော်ထင်ပါတယ်လူတွေကိုရက်စက်ဖို့နဲ့ကြမ်းဖက်တာတွေလှုပ်ပြတာဟာသူတို့ရဲ့ view ဟာတစ်ခုပါအဲ့ဒီကြမ်းဖက်မှုတွေဟာမယုံနိုင်လောက်အောင်ပြင်းထန်နေပြီးတော့အပြစ်မဲ့ပြည်သူတွေအတွက်အရန်အနေနဲ့များတဲ့လှုပ်ရဆိုတာကိုလူတွေနားလည်ထားဖို့လိုအပ်ပါတယ
် my message bro is wake up
ကမ္ဘာနိုင်ငံတွေကိုပေးချင်တဲ့သတင်းစကားကတော့ကမ္ဘာကြီးမှာရှိတဲ့လူတွေနိုးထသင့်ပါပြီတကယ်ဒုက္ခရောက်နေတဲ့သူတွေကိုဦးစားပေးသင့်တဲ့အချိန်ရောက်နေပါပြီကျွန်တော်တို့ယူကရိန်းပြည်သူတွေကိုချစ်ပါတယ်အစ္စရေးနဲ့ဂါဇာကလူတွေကိုလည်းချစ်ပါတယ်ကျွန်တော်တို့သူတို့ရဲ့ခံစားချက်နဲ့ပေါင်းစည်းပြီးတော့သူတို့ရဲ့ကြုံတွေ့နေရတဲ့ဒုက္ခတွေကိုလည်းခံစားနားလည်နိုင်ပါတယ်။ဒါကတော့ကမ္ဘာတဝန်းအတွက်စိတ်ပျက်စရာကောင်းပြီးတော့မြင်ရခတ်တဲ့အရာလို့ကျွန်တော်ထင်ပါတယ်။လူသားတွေရဲ့စိုးရိမ်ပူပန်မှုစောက်ဝိုင်းတွေဟာယူကရိန်းနဲ့ဂါဇာကမ်းမြောင်အရေးကနေရှီတောင်အာရှဘက်ကိုရောက်ရှိမလာပါဘူး။တကယ်ကိုကန့်ဆိုးစေတဲ့အကြောင်းရင်းကျွန်တော်တို့ရင်ဆိုင်နေရတယ်လို့ပဲဆိုရပါလိမ့်မယ
်။ဒါကတော့ The Avan Village အဖွဲ့အစည်းရဲ့တွေ့ဖက်ညွှန်ကြားရေးမှူးဖြစ်တဲ့ Jessie ကမြန်မာပြည်သွင်းမှာအကူအညီပေးရင်းမျက်မြင်ကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းဒီစီစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းဆာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ဟာဒေတာတွင်လုံခြုံရေးပို့ပြီးတော့ခိုင်မာအကောင့်စီဖို့အရှိအလက်ပိုင်းဒေတာကိုရောက်ရှိနေပါတယ်။ Hamas တွေကိုအမြစ်ပြတ်ချေမှုန်းဖို့ဂါဇာကိုအစ္စရေးကထိုးစစ်ဆင်နေချိန်မှာပဲအခုလိုတွားရောက်တာဖြစ်ပါတယ်။အော်တိုဘလ9ရက်နေ့က Hamas တွေဖမ်းဆီးသွားတဲ့တစားကန်အလုံးပြန်လွတ်လာဖို့အခုလိုထိုးစစ်ဆင်ရမှာအရသားတွေထိခိုက်မှုနဲ့အောင်ဆောင်ရွက်ဖို့လေအစ္စရေးကိုဖိအားပေးတောင်းဆိုနေကြတာပါ။VOA သတင်းတောက်ပါရိုနီကာဘော်ဒရက်စ်အီဂလီစီယာပေးပို့ထားတဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်အရှေ့အလယ်ပိုင်းဒေသကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာအစ္စရေးကတ္တာပါရိုနီငန်ခေါင်းဆောင်နေနဲ့တွေ့ဆုံမှာပါ Hamas တွေကိုပြစ်မှတ်ထားတဲ့ Israel ထိုးစစ်အတွင်းဂါဇာကအရသာထိခိုက်သေဆုံးမှုနဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့ကသတင်းတွေထွက်ပေါ်လာပြီးနောက်မှာပဲ Israel ကိုရောက်ရှိနေပါတယ် American Congress လွတ်တော်အမတ်အများပြားလဲအရသာတွေကိုအကာအကွယ်ပေးဖို့ Israel ကိုတောင်းဆိုနေကြတာပါ
68,000 children. ကလေး 6,000 ကနေ 8,000 ကျားတည်ဆုံးခဲ့ပါတယ်။ဂါဇာဒေသက 85 ရာခိုင်နှုန်းကလည်းနေအိမ်တွေကနေစွန့်ခွာထွက်ပြေးကြရပါတယ်။သူတို့ဟာအခုခါဖြစ်တယ်လို့နေနေကြရပြီးတော့ရောဂါတွေလည်းဖြစ်ပွားနေတာပါ
။ When it comes to the humanitarian crisis,
ကစားမတော်လေးဂျက်ဒဲရီရင်ဆိုင်နေရတာကနေအခုခါတိုးတက်မှုတချို့ရှိလာပါတယ်။နောက်ဆုံးတော့အစ္စရေးကလွန်ရေးပါတဲ့ current shelling gate ကိုဖွင့်ပေးလိုက်ပါတယ်။အခုလောက်ထိကြာကြီးနေပြီးမှဖွင့်ပေးတာမျိုးမဖြစ်သင့်ပါဘူး
။အီရန်ဟာအစ္စရေးနဲ့အာရဗ်နိုင်ငံတွေအကြားဆက်ဆံရေးကောင်းမွန်မှာကိုမလိုလားတာကြောင့် Hamas တွေနဲ့ထိတ်တိုက်ရင်ဆိုင်တိုးအောင်လုပ်ပြီးစစ်မီးပွားအောင်လုပ်ခဲ့တာလို့သုံးသပ်သူတချို့ကထောက်ပြပါတယ်။
Saudi Arabia and other Arab countries.
Palestine ရဲ့သားတွေခုလိုတည်ဆုံနေသမျှတော့ Saudi Arabia အပါအဝင်တခြားအာရဗ်တွေနဲ့ Israel ကြားဆက်ဆံရေးပုံမှန်ထားရှိဖို့မဖြစ်နိုင်ပါဘူး။
Israel နဲ့နိုင်ငံသားတစားကန240ကျော်ကို Hamas တွေဖမ်းဆီးသွားတာနဲ့ပတ်သက်ပြီး Israel ဝန်ကြီးချုပ် Netanyahu အနေနဲ့ပြည်တွင်းမှာဝါဝေဖန်မှုတွေအကြီးအကျယ်ရင်ဆိုင်နေရပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်း Israel တပ်ဖွဲ့တွေကဖမ်းဆီးခံထားသူတစားကန်3ဦးကိုမှာယွင်းတပ်ဖြတ်မိပြီးတော့အဲ့ဒီထဲကတဦးရဲ့ဇာပနကိုတနင်္ဂနွေနေ့ကကျင်းပပါတယ်။ဒါကြောင့်တစားကန်တွေရဲ့မိသားစုဝင်တွေဟာ Israel ကာကွယ်ရေးဝန်ကြီးယုံအနီးမှာစခန်းချဆန္ဒပြကြပြီးတစားကန်တွေပြန်လွတ်လာဖို့အရေးစစ်ဆန်နေနိုင်ဖို့တောင်းဆိုနေကြပါတယ်
We want to get them alive.
အသက်ရှင်ပြန်လွတ်လာစေချင်ပါတယ်။ဒါကြောင့်အစိုးရအနေနဲ့ဆောင်ရွက်ပေးအောင်လို့နေ့စဉ်နေ့တိုင်းအခုလိုထိမှလာပြီးတော့ဆန္ဒထုတ်ဖော်တာပါ
Israel ဘက်ကထိုးစစ်မရမချင်းတစားကန်တွေနောက်ထပ်လွတ်ပြီးတော့မှမဟုတ်ဘူးလို့ Hamas ဘက်ကပြောပါတယ်။ဒါပေမဲ့လည်းပြည်ပခါမှာဂျာဝင်ဆောင်ရွက်ပေးနေတဲ့ကာတာနိုင်ငံကတော့အပြစ်ခတ်ရက်ဖို့ညှော်လင့်ချက်နဲ့အတူဆက်လက်ကြိုးပမ်းနေပါတယ်ခင်ဗျာ။
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voabermies ဖြစ်ပါတယ
်။အခုတော့ကဘာတလာခီးသွားအစီအစဉ်ပါရှင်။လက်ဆောင်တွေပေးဖို့ဈေးဝယ်ထွက်သူများတဲ့ဒီကလာမှာဈေးဆိုင်တွေကဘာကျော်ခွန်တိုက်ကြီးတွေကဘလို့အလှဆင်ဆွဲဆောင်ထားကြပါတလဲဆိုရာကိုမဆုမြတ်မွန်နဲ့အတူကဘာတလခီးသွားအစီအစဉ်ကနေတွားပြီးတော့ကြည့်ချရအောင်ပါရှင
် Christmas ပွဲတော်နဲ့နှစ်သက်ကူးကိုကြိုဆိုတဲ့အနေနဲ့ချစ်ခင်ရင်းနှီးသူတွေကိုအပြန့်အလှန်လက်ဆောင်တွေပေးကြတဲ့ကာလမှုစေးဆိုင်တွေကုန်တိုက်ကြီးတွေမှာဒီလိုအချိန်ဆိုရင်သူတို့ဆိုင်တွေထဲကိုဝင်လာခြင်းအောင်လို့အပြင်ဆင်တွေကိုထူးတဲ့ထူအောင်လို့ပြင်ဆင်ထားကြလေးရှိပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပွဲတော်ကာလထူးခြားမှုတွေထဲမှာကမ္ဘာကျော်ဆိုင်ကြီးတွေရဲ့မှန်ပတင်းတွေကအပြင်ဆင်တွေလည်းပါပါတယ်ကမ္ဘာလက်ခီးသွားတွေမရောက်ရအောင်သွားကြတဲ့ Piccadilly Circus နာကဘာလင်တန်အာဂိတ်ဟာလွန်ခဲ့တဲ့နှစ်ပေါင်း200ကျော်တည်းကရှိနေတဲ့သမိုင်းဝင်ဈေးဆိုင်တန်းတွေရှိတဲ့နေရာဖြစ်ပါတယ်။1819ခုနှစ်ထဲကရေမွေးနာယီစတဲ့ဈေးခံပစ္စည်းအယောင်ဆိုင်တွေဖွင့်လှစ်ရောင်းချလာတဲ့ဘာလင်တန်အာဂိတ်မှာအခုဆိုရင်မိအောင်တွေကြားမှာလက်ဆောင်ပစ္စည်းလာဝယ်တဲ့ဈေးဝယ်တွေနဲ့အထူးစီကနေလေးရှိပါတယ်။လန်ဒန်မြို့တော်အပါအဝင်ဥရောပမြို့တွေရဲ့ထူးခြားမှုကလွန်ခဲ့တဲ့နှစ်ပေါင်းရာချီတဲကရှိနေတဲ့ကုန်တိုက်ကြီးတွေဖြစ်ပါတယ်ခစ်တွေသာပျောက်သွားပြီမဲ့သူတို့အထူးပြုရောင်းချတဲ့ကုန်ပစ္စည်းတွေရဲ့အရေးအသွေးကိုကောင်းတဲ့ထက်ကောင်းအောင်မွမ်းမံပြီးတော့မူလပစ္စည်းတွေအကြိုင်ဒီကနေ့အထိရောင်းချနေကြတဲ့ဆိုင်ကြီးတွေဖြစ်ပါတယ်ဘာလင်တန်အာဂိတ်ရဲ့မျက်စောင်းတိုးလောက်မှာရှိတဲ့ Fortnum and Mason ကုန်တိုက်ကြီးဆိုရင်လေလွန်ခဲ့တဲ့နှစ်ပေါင်း300ကျော်1908ခုနှစ်ထဲကအစားအသောက်လက်ဆောင်ကောင်းကောင်းပေးခြင်းနဲ့လန်ဒန်မြို့သူမြို့သားတွေဈေးဝယ်ကြတဲ့ကုန်တိုက်ကြီးတစ်ခုဖြစ်ပါတယ် British လူမျိုးတွေအသေးစွဲလက်ဖက်ရည်ဖျော်တောက်နိုင်ဖို့လက်ဖက်ရည်အရသာမျိုးစုံမုတ်အချိုမျိုးစုံကိုလူချင်းစရာပြင်ဆင်ထုတ်ပိုးပြီးရောင်းချတဲ့ site မို့ Fortnum and Mason ကုန်တိုက်ကြီးရဲ့မှန်ပတင်းတွေမှာဆိုရင်လေ site ထဲမှာရနိုင်တဲ့ပစ္စည်းတွေကိုဝယ်ခြင်းစရာဖြစ်အောင်လို့ပြင်ဆင်ပြသထားပါတယ်Piccadilly ကနေလမ်းလျှောက်သွားလို့ရတဲ့ New Bond Street, Regent Street စတဲ့လမ်းမကြီးတွေတစ်လျှောက်မှာလည်းတစ်ခုနဲ့တစ်ခုဆက်နေတဲ့ sign တွေရဲ့မှန်ပတင်းတွေကစောင်းရသည့်အလှပြင်ဆင်မှုတွေဟာလှပစိတ်ကြည်နူးစပွဲဖြစ်နေပါတယ်။ဒီလိုအခြေမျိုးမှာအလှပြင်ဆင်ထားတဲ့ sign တွေကိုတကူးတကလမ်းလျှောက်ကြည့်ကြသူတွေကို sign တဲ့ဝင်ဈေးဝယ်ခြင်းစိတ်ဖြစ်အောင်လို့ပြင်ဆင်ထားနိုင်ဖို့က sign တွေရဲ့အထူးအရည်အချက်တစ်ခုဖြစ်ပါတယ်။လန်ဒန်မြို့တော်မှာဈေးဝယ်သူတွေနဲ့အစီအကားဆုံးနေရာတွေထဲမှာ Regent Street, Oxford Street, New Bond Street လမ်းမကြီးတွေပါပါတယ် Regent Street နဲ့ Oxford Circus နာမရှိတဲ့ Liberty ကုန်တိုက်ကြီးကတော့ Tudor ခေတ်ကအဆောက်အဦပုံစံမျိုးအတိုင်းရှိနေတဲ့ကုန်တိုက်ကြီးဖြစ်ပါတယ်လန်ဒန်မြို့လယ်မှာထူးထူးခြားခြားဖြစ်နေတဲ့သစ်သားအိမ်ပုံစံကုန်တိုက်ကြီးကကမ္ဘာလှည့်ခီးတွေသွားကြည့်ကြလေရှိတဲ့ကုန်တိုက်ကြီးတစ်ခုလည်းဖြစ်ပါတယ်ဗြိတိန်နိုင်ငံကိုကိုစားပြုတဲ့အမှတ်တရစိတ်လိုချင်သူတွေအထူးသွားကြလေးရှိတဲ့ဒီကုန်တိုက်ရဲ့မှန်ပတင်းတွေမှာလည်းအထဲမှာဘာတွေရနိုင်တယ်လဲဆိုတာကိုပေါ်လွင်အောင်လို့ပြင်ဆင်ထားပါတယ်။အရာမမှန်ပတင်းကြီးတွေမှာခရစ်စမတ်နဲ့နှစ်သက်ကူးကာလအထူးခြားဆုံးပြင်ဆင်လေးရှိတဲ့လန်ဒန်ကုန်တိုက်ကြီးတစ်ခုကတော့ Oxford Street လမ်းမကြီးပေါ်က Selfridges ကုန်တိုက်ကြီးဖြစ်ပါတယ်။စတူယန်ပေ9,400ပတ်လည်ရှိတဲ့အီယာမကုန်တိုက်ကြီးက1906ခုနှစ်မှာစတင်ဖွင့်ခဲ့ချိန်တည်းကခရစ်စမတ်ပွဲတော်အချိန်ဆိုရင်ဈေးဝယ်အများဆုံးဖြစ်ပါတယ် ဒီကုန်တိုင်ကြီးရဲ့မှန်ပတင်းအလှပြင်ဆင်မှုတွေကနှစ်တိုင်းထူးခြားလှလို့တကူးတကလာကြည့်သူတွေလည်းမနှဲလှပါဘူး။ဒါကြောင့်မှန်ပတင်းအလှဆင်တဲ့ဒီဇိုင်နာတွေနဲ့ကိုအသေးချာပြင်ဆင်ထားလေရှိပါတယ်။အခု2023ခုနှစ်မှာတော့ Showtime ဆိုတဲ့ခေါင်းစဉ်နဲ့စင်မြင့်ပေါ်ကအမှုပညာဖျော်ဖြေမှုမျိုးစုံကိုအသားပေးတဲ့အပြင်ဆင်တွေကိုလှုပ်ထားပါတယ်။မှန်ပတင်းတွေမှာတရုတ်ဖော်ထားတဲ့အယုတ်တွေရဲ့အဝတ်အစားကိုနေဟန်ထားစပင်ပုံတွေကအစားအားလုံးကိုသက်ဆိုင်ရာဒီဇိုင်နာတွေကအနုစိတ်အသေးစိတ်ပြင်ဆင်ထားကြပါတယ်။ Fashion designer Max Allen ကိုရိုင်းလက်နဲ့ဖန်တီးထားတဲ့ Fashion design တွေဝင်ဆင်ထားတဲ့အယုတ်တွေကကုန်တိုင်းမှန်ပတင်းတွေထဲမှာအနုပညာပုံစံမျိုးစုံကိုဖျော်ဖြေနေကြတဲ့ဟန်မျိုးတွေဖြစ်အောင်လို့တရုတ်ပြထားပါတယ်။လူတွေရက်ကြည့်အပေးစရာကောင်းအောင်လူပေါင်း90ကနိုင်ပေါင်း100ကျော်အချိန်ယူပြီးတော့မှန်ပတင်းပေါက်ကြီးတွေမှာအလှဆင်ခဲ့ကြရတာဖြစ်ပါတယ်။မိဖို့ဆောင်သုံးပစ္စည်းကစားလို့လက်ဝတ်ရတနာအထီးပုံစံမျိုးစုံရောင်းချတဲ့ Selfridges ကုန်တိုက်ကြီးလိုပဲနောက်ထပ်သမိုင်းဝင်အထင်ကရလန်ဒန်ကုန်တိုက်ကြီးတစ်ခုကတော့ Knightsbridge အရက်မှာရှိတဲ့ Harrods ကုန်တိုက်ကြီးဖြစ်ပါတယ်။နှစ်ပေါင်း195နှစ်နီးပါးသက်တမ်းရှိနေပြီဖြစ်တဲ့အီယာမဇိန်ခံကုန်တိုက်ကြီးကတော့စတူယန်ပေတသန်းကျော်ကျဲဝဲပါတယ်ဇိန်ခံကုန်ပစ္စည်းအမှတ်တံဆိပ်တွေကိုအသားပေးရောင်းတဲ့ဆိုင်ကြီးဖြစ်တာနဲ့အတူ Harrods ကုန်တိုက်ကြီးရဲ့ Christmas တစ်ပင်ကအစားဒီဇိုင်နာအမှတ်တံဆိပ်တွေနဲ့မကင်းပါဘူးဆိုင်ပတ်လေကအီယာမမှန်ပရင်းကြီးတွေမှာလည်းနာမည်ကျော်ဇိန်ခံပစ္စည်းတွေအလှပြင်ပစ္စည်းတွေရေမွေးတွေကိုအလှဆင်ကြော်ညာပြသထားပါတယ်ပရင်တင်ကိုလာလေတဲ့ကဘာတဝမ်းကဧည့်သည်တွေသွားလေစရာနေရာတစ်ခုလိုဖြစ်နေတဲ့ Harrods ကုန်တိုက်ကြီးကအခုလိုမျိုးပွဲတော်အချိန်မှာတော့သူ့ရဲ့သူမတူအောင်ထူးခြားမှုကိုအသားပေးပြီးတော့ဈေးဝယ်ခြင်းစိတ်ဖြစ်လာအောင်ဆွဲဆောင်ထားပါတယ်။ချစ်ခင်သူတွေအတွက်သူများထက်ထူးတဲ့လက်ဆောင်တွေရနိုင်ပါတယ်ဆိုတာကိုပေါ်လွင်နေအောင်လို့မှန်ပရင်းတွေမှာအလှဆင်ထားတာဖြစ်ပါတယ်။အခုလိုမျိုးကုန်တိုက်ကြီးတွေကလှတဲ့လှထူးတဲ့ထူးအောင်လို့အပြိုင်လှုပ်ထားတဲ့အဓိကအကြောင်းကတော့များများရောင်းရဖို့ပဲဖြစ်ပါတယ်။ကုန်တိုက်ကြီးတွေစိန်ခံပစ္စည်းအယောင်ဆိုင်တွေစားတောက်ဆိုင်တွေရှိတဲ့လန်ဒန်မြို့လယ် West End မှာ Christmas နဲ့နှစ်သစ်ကူပွဲတော်ကာလအတွင်းမှာဝင်ငွေစတာလင်ပေါင်း 1.6 ဘီလီယံကျော်ရမယ်လို့စီးပွားရေးကျွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။လက်ဆောင်ပစ္စည်းအတွက်ဈေးဝယ်ထွက်သူများတဲ့ကာလမှာဆိုင်ထဲဝင်ကျင်လာအောင်လို့ဆိုင်ပြင်မှာပြင်ဆင်ထားကြသလိုဆိုင်ထဲမှာလည်းထူးခြားတဲ့အပြင်ဆင်တွေလုပ်ပြီးတော့ပြင်ဆင်ထားကြလေရှိပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကလဘွန်မာရှေကုန်တိုက်ကြီးထဲမှာဒီနှစ်အပြင်ဆင်ကထူးယုံနေမဟုတ်ဆန်းပါနေပါတယ်။စိန်ခံဒီဇိုင်နာအမှတ်တံဆိပ်တွေကိုပိုင်ဆိုင်တဲ့ LVMH Fashion လုပ်ငန်းကြီးပိုင်ပါရီမြို့ကသုံးထပ်မြေကုန်တိုက်ကြီးမှာဟင်းချက်အိုးခွက်တွေကိုသုံးပြီးတော့အေယာမအမှုပညာဖန်တီးမှုတွေကိုပြသထားပါတယ်။အိမ်တိုင်းမှာရှိတတ်တဲ့စတီအိုတွေ၊ဒဲအိုတွေ၊ရောက်ချိုတွေသုံးပြီးတော့ဘဘူးတွေ၊ installation art တွေဖန်တီးတာကြော်ကြတဲ့အိန္ဒိယလူမျိုးနာမည်ကြီး contemporary အမှုပညာရှင် Support Gupta ကပါရီဇိန်ခံဟိုတယ်ကြီးထဲမှာထူးခြားတဲ့သုလက်ရာတွေကိုဖန်တီးထားတာဖြစ်ပါတယ်။ပုံမှန်အားဖြင့်အမှုပညာနဲ့ဆိုင်တဲ့ပြာခန်းတွေပြလိုက်တွေမှာပြသလေးရှိတဲ့သူ့ရဲ့လက်ရာတွေကိုဈေးဝယ်လာသူဘယ်သူမှဆိုမြင်တွေ့ခံစားနိုင်ကြမှာဖြစ်ပါတယ
် It's not a easy place. It's not a white cube or it's not a museum.
ပြလိုက်တွေပြာခန်းတွေမှာပြသရတာမျိုးမဟုတ်တဲ့အတွက်လွယ်တော့မလွယ်လှပါဘူး။ကောင်းတာတစ်ခုကတော့ပြလိုက်တွေကိုသွားကြည့်ကြတဲ့သူတွေဆိုရင်ပြလိုက်ထဲမှာပြထားတဲ့အမှုပညာလက်ရာတွေကိုပဲမြင်ကြမှာပါပြကန်းတွေသွားကြည့်သူတွေအတွက်လည်းအတူတူပါပဲအဲ့ဒီပြကန်းမှာပြသထားတာကိုပဲကြည့်နိုင်မှာဖြစ်ပါတယ်ဒီမှာကတော့လူအစုံကျွန်တော်ရဲ့ဖန်တီးမှုလက်ရာတွေကိုမြင်နိုင်ကြမှာဖြစ်ပါတယ်
LVMH Fashion လုပ်ငန်းကြီးရဲ့ပါရီမြို့တော်ကလဘွန်မာရှေကုန်တိုက်ကြီးကိုအမှုပညာပြလိုက်တစ်ခုလိုလုပ်ပြီးတော့ Christmas နဲ့နှစ်သစ်ကူကာလမှာအသွင်ပြောင်းထားတာဖြစ်ပါတယ်အခုလိုနိုင်ငံတကာအချင်းကြီးကုန်တိုက်ကြီးတွေမှာသူမတူတဲ့မိအလှဆင်မှုတွေဖန်တီးပြသမှုတွေလုပ်ပြီးတော့ဆိုင်တဲကိုဈေးဝယ်သူတွေလာတဲ့ထက်လာဝယ်တဲ့ထက်ဝယ်အောင်လို့ဆွဲဆောင်ကြတာကဒီပွဲတော်ကာလရဲ့ထူးခြားမှုတစ်ခုဖြစ်လို့နေပါတယ်ဒီလိုအချိန်မျိုးမှာလက်ဆောင်တွေအပြန့်အလန့်ပေးကြတဲ့ဓလေ့ကြောင့်လဲဆိုင်တွေမှာဈေးဝယ်သူတွေပုံများပြီးစီကားလို့နေပါတယ်ရှင်ကျမဆူမြတ်မောင်ပါ
တော်တာရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့ website ဆမ်းမျက်နာမှာတော့နောက်ဆုံးရထားတဲ့ဗီဒီယိုသတင်းဗီဒီယိုအင်တာဗျူးတွေကိုလည်းအလွယ်တကူချိရှိနိုင်ကြပါတယ်။ကျမတို့ရဲ့ internet ဆမ်းမျက်နာက bami.voenews.com ဖြစ်ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။လူသားအလုံးဟာလှလတ်တူများဖြစ်ဝေဖွာလာကြပြီးကုန်တိုက်ခါနဲ့အခွင့်အမျာ းဒန်းတူရှိကြသည်ဆိုတဲ့စကားလုံးတွေကိုလွန်ခဲ့တဲ့နှစ်ပေါင်း85နှစ်တုန်းကကမ္ဘာနိုင်ငံတွေက ရိုးရှင်းမှုပိုချတရားဆိုင်ရာရှင်းလင်းပြတ်သားမှုတွေနဲ့တူအဆုံးစွန်ဂတိကဝတ်ပြုခဲ့ကြပါတယ်။ဒါဟာကုလသမဂ္ဂဖွဲ့ကြီးကထုတ်ပြန်တဲ့ပြည်ပဆိုင်ရာလူ့အခွင့်အရေးကြီးညာစကမ်းရဲ့အထင်ကြီးရအဖွင့်စကရက်တွေဖြစ်ပါတယ်။ဒီစကလုံးတွေဟာကမ္ဘာစစ်ကြီးနှစ်ခုရဲ့ပျက်စီးခြင်းနဲ့ဂျူးလူမျိုးတွေပေါ်အဆုလိုက်ပြုံလိုက်တပ်ဖြတ်တုတ်တင်မှုဟိုလိုကတ်ဖြစ်ရကြီးကနေရုံထွက်နိုင်ခဲ့တဲ့ကမ္ဘာကြီးမှာအကောင်းမြင်ဝါဒနဲ့ယုံကြည်မှုတွေကိုထူးကဲပြောင်ပြောက်စွာနဲ့ပဲထုတ်ဖော်ပြသနိုင်ငံချင်းဖြစ်တယ်လို့ American နိုင်ငံသားဝင်ကြီး Anthony Blinken ကပြောပါတယ
် Indeed when the declaration was drafted and adopted
ဒီကြေညာစာရန်ကိုရေးဆွဲအတည်ပြုခဲ့တဲ့အချိန်တုန်းကတော့အဲ့ဒီမှာဖော်ပြထားတဲ့အခွင့်အရေးတွေဟာမပြည့်နိုင်ဘဲအနေထားပါဒါပေမဲ့ဒီကနေ့ခေတ်မှာတော့ဒီအခွင့်အရေးတွေဟာကျွန်တော်တို့ရဲ့လူ့အဖွဲ့အစည်းအတွင်းမှာထဲထဲဝင်ဝင်ချိန်နှောင်းလို့နေပါပြီဒါရီကကျွန်တော်တို့ရဲ့ကဘာအတိုင်းအဝန်ကြီးတစ်ခုလုံးကိုလည်းကြည်ကြည်လည်လည်နဲ့စူးစီးထားတဲ့အစိပ်ပိုင်းတစ်ခုဖြစ်လို့လာနေပါပြီဒီကြီးညာစရန်ကလွတ်လပ်မှုတရားမျှတမှုနဲ့လူကုန်သိခါအတွက်စံနှုန်းချမှတ်ခဲ့ပါတယ်
ကြေညာချက်လက်မှတ်ထိုးခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်အချိန်မှာသူတို့ပြည်ဒီအခြေခံအခွင့်အရေးတွေဒီအခွင့်အရေးတွေနဲ့ဆက်ဆက်နေတဲ့အကြောင်းအရာတွေဒါတွေရဲ့တည်ယဝင်မှုအပေါ်ကြေကြေပြန့်ပြန့်စိန်ခေါ်လာနေတဲ့အတန်တွေဟာအချိန်တိုးမြင့်လာနေတာကြောင့်လက်ရှိရောက်နေတဲ့တိုးတက်မှုကိုရှေ့ကိုဆက်လက်သဲဆောင်နိုင်ဖို့ရာကျွန်တော်တို့မှာကြီးလေးတဲ့တာဝန်ကြီးရှိနေပါတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုဟာလူခွင့်ရေးကိုကာဝယ်ပြင့်တင်ဖို့ဂရိကဝတ်များစွာချမှတ်ထားကြောင်းလည်းသူကပြောပါတယ်
First we will enhance our work
ပထမအချက်အနေနဲ့သမ္မတဂျိုးဘိုင်ဒန်ရဲ့သမ္မတအခွင့်အာဏာနဲ့စတင်အကောင့်ထဲပေါ်နေတဲ့ဒီမိုကရက်စံနှုန်းများပြန်လည်ရှင်သန်ရေးလုပ်ငန်းစဉ်တွေအပါအဝင်လူအခွင့်အရေးကိုလေးစားလိုက်နာပြီးခိုင်မာတဲ့လူအတိုင်းအဝန်ထူထောင်နိုင်ရေးလုပ်ငန်းတွေကိုအချိန်မြင့်တင်သွားပါမယ်လူအခွင့်အရေးချိုးဖောက်မှုတွေကိုတားဆီးနှိမ်နှင်းဖို့လူအခွင့်အရေးကာကွယ်ဆောင်ရှောက်ဖို့တာဝန်ခံမှုနဲ့တရားဥပဒေစိုးမိုးရေးကိုညှင့်တင်ဖို့မီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေရဲ့ဘေးကင်းလုံခြုံရေးကိုကာကွယ်ဖို့အစီအစဉ်တွေကိုပိုမိုတိုးချက်ဆောင်ရွက်သွားပါမယ
်ဒုတိယအနေနဲ့ကျွန်တော်တို့ရဲ့ Digital နည်းပညာရပ်ဝန်းကြီးမှလည်းလူအခွင့်အရေးကိုညှင့်တင်ပေးနိုင်ဖို့တေချာစီရပါမယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်
We're setting forth a national action plan.
CYA လုပ်ငန်းတွေရဲ့တာဝန်ခံတာဝန်ယူမှုကိုမြှင့်တင်ဖို့နဲ့အစိုးရရဲ့ကိုယ်ပိုင်လုပ်ငန်းစောင့်တာတွေမှာလည်းလူအခွင့်အရေးအလို့သမားအခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအခွင့်အရေးတွေကိုမြှင့်တင်နိုင်ဖို့ပြည်ထောင်စုအဆင့်လုပ်ငန်းစီမံချက်ကိုချမှတ်ဆောင်ရွက်နေပါတယ်။ဤပညာကွန်မြူနတီတွေအနေနဲ့သူတို့ရဲ့ကွန်ရက်ပလက်ဖောင်းတွေကိုလူအခွင့်အရေးကာကွယ်သူတွေနဲ့အခြားအရက်ဖက်လူအဖွဲ့အစည်းတွေအပေါ်တိုက်ခိုက်ရမှာအခြေခံအဖြစ်အသုံးပြုနေတာတွေကိုတားဆီးရမှာလဲအကူအညီပေးရေးခြေလှမ်းတွေလှုပ်ဆောင်သွားပါမယ်
နောက်ဆုံးအနေနဲ့လူမျိုးစုတရားမျှတမှုကိုမြှင့်တင်ဖို့နဲ့ American ပြည်ထောင်စုနဲ့ကမ္ဘာတစ်ဝှမ်းမှာလက်အခြေပြုအကြမ်းဖက်မှုတွေကိုကင်တွယ်ဖြေရှင်းနိုင်မှုကျွန်တော်တို့ရဲ့ကြိုးပမ်းအားထုတ်နေမှုတွေကိုလည်းတုံ့ပြန်မှုအဖြစ်ပြုပါတယ်လို့နိုင်ငံခြားရေးဝန်ကြီးတင်ကင်ကပြောပါတယ်အစိုးရတွေတက်ကြွလှုပ်ရှားသူတွေကုလသမဂ္ဂဖွဲ့စည်းအပါအဝင်လူတိုင်းလူတိုင်းဟာဝေးရပါကုန်သိက္ခာကိုချင်းမြောက်ကာဝယ်ထင်းထင်းဆောက်ရှောက်တဲ့ကဘာကြီးပေါ်ထွန်းလာစေရေးဆက်လက်လှုပ်ဆောင်ရမယ့်တာဝန်ဖြစ်ပါတယ
်အမေရိကန်စိုးရိုက်သဘောထားအမြင်အာဝေါ်ကိုတင်ပြလုပ်ပြီးပါပြီ
VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်ကိုကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပါတယ်ရှင် VOA အစီအစဉ်လေးနဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြတယ်လို့ပဲVOA ရဲ့ Facebook ဆာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်။ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီမှအခြေအနေညှိနှိုင်းနေချိန်မှာပဲအစ္စရေးတပ်ဖွဲ့ဝင်တွေကဂါဇာဒေသတွေကိုအပြင်းအထန်ဆက်လက်ပစ်ခတ်တိုက်ခိုက်နေပါတယ်။ဂါဇာမြောက်ပိုင်းကနောက်ဆုံးလဲပတ်နေတဲ့ဆေးရုံနှစ်ရုံကိုလည်းအစ္စရေးတပ်တွေဝင်ရောက်စီးနင်းခဲ့ကြပါတယ်။ ယူကရိန်းနိုင်ငံအတွက်အကူအညီတွေထပ်ပြီးတော့ပေးပို့နိုင်အောင် Republican အမတ်တွေရဲ့ထောက်ခံမဲ့ရရှိရေးအပြန်အလှန်အနေနဲ့နေဆက်လုံခြုံရေးဆိုင်ရာသဘောတူညီချက်ရဖို့လာမယ့်သတင်းပတ်မှာချရောက်မဲ့ Christmas အလတ်ရက်မှာလွှတ်တော်အမတ်တွေဆွေးနွေးမဲ့ပုံရှိနေပါတယ်မြန်မာနိုင်ငံမြောက်ပိုင်းကငင်းချမ်းရေးလုပ်ငန်းစဉ်တွေကိုထောက်ခံပေးသက်ဆိုင်ရာအစုအဖွဲ့တွေကြားတွဲဆုံဆွေးနွေးမှုတွေဖြစ်လာအောင်တရုတ်နိုင်ငံအနေနဲ့ကူညီထောက်ပံ့ပေးနေတယ်လို့တရုတ်နိုင်ငံရဲ့ဌာနကမနေ့အင်္ဂါနေ့ကပြောပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းငင်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံပေးမြန်မာနိုင်ငံတွင်သက်ဆိုင်ရာအစုအဖွဲ့တွေကြားဆက်သွယ်ဆွေးနွေးနိုင်ဖို့ကူညီပံ့ပိုးပေးနေတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝမ်ဝမ်ဘင်းကပြောဆိုတာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လွှင့်ရမှုကကိုရဲမုံဖြစ်ပါတယ်ညပိုင်း 9:00 ခန်းနဲ့ 10:00 အထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။